Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ17ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီရှင်။ဒိုင်းတိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ကျွန်မများသတင်းအောင်ပါဒီကနေ့မနက်ပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ American ပြည်ထောင်စုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှဗုဒ္ဓဟူးနေ့ကပြုလုပ်တဲ့ကြားနာပွဲမှာမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်
။ You have been the forefront of supporting human rights and democracy in my country and I'm really grateful for that.There is much more US can and
Obama campaign UK ဖွဲ့ဝင်မတ်ဝင်းနှွင်းပွင့်တို့ပြောသွားတာပါဒီသတင်းနဲ့အတူမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတိတိတသားပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံလာနေရတဲ့အကြောင်းဂျာမနီနိုင်ငံဘာလင်မြို့က CDM လှုပ်ရှားမှုမှာပါဝင်တဲ့မြန်မာတန်ယုံဝင်တဲ့နှစ်ဦးကိုယာယီကထုတ်ပယ်ခံရတဲ့အကြောင်းဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်စွာမင်းနဲ့ဆက်သွယ်မေးမြန်းချက်မြန်မာစစ်ကောင်စီပြည်ပအကျိုးဆောင်ငှားရမှုဘလောက်ထိထိရောက်နိုင်မလဲသုံးသပ်တင်ပြခြင်းနဲ့ကရင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ KNL တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းစတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ဥကြုံစံတာရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးကြာသပတေးနေ့မနေ့ပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်သူတွေပေါ်အကြမ်းဖက်မှုကိုရှုတ်ချပြီးစစ်တပ်အနေနဲ့ထင်းထင်းထင်းထင်းလှုပ်ဆောင်မှုတိုက်တွန်းတဲ့ကြေညာချက်ထုတ်ပြန်ရေးကုလသမဂ္ဂလူညွန်ရေးကောင်စီကသဘောတူလိုက်ပါတယ်။ဒါပေမဲ့ဆက်အနာသိမှုပေါ်ရှုတ်ချတယ်ဆိုတဲ့အသုံးအနှုန်းနဲ့ဆက်လက်အရေးယူလှုပ်ဆောင်မယ့်ကိစ္စကိုတော့တရုတ်၊ရုရှား၊အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကကန့်ကွက်တာကြောင့်ဆုံးဖြတ်ချက်တွေကနေခြံထားခဲ့ရတယ်လို့လည်းရိုက်တာသတင်းကရေးပါတယ်။ဗြိတိန်နိုင်ငံကရေးသားတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဖွဲ့ဝင်နိုင်ငံတွေရဲ့သဘောတူညီမှုရဖို့လိုအပ်တယ်လို့လူညွန်ရေးကောင်စီစီဝေးကတရားဝင်တပြုရမှာဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုငြင်းချမ်းစွာကန့်ကွက်ဆန္ဒပြနေသူတွေကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေမှုကြောင့်ထိခိုက်ဒေဆုံးမှုတွေတိုးလာနေချိန်မှာပဲလူညွန်ရေးကောင်စီမှာဆုံးဖြတ်ချက်ချဖို့လက်ခံလိုက်တာပါ။လူညွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကမြန်မာစစ်အာဏာပိုင်တွေပေါ်တက်ရောက်မှုရှိမယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်။
I hope that with this statement there will be an increasing conscience in the military in Myanmar.
ဖက်စီတာတွေအလုံးကိုပြန်လွတ်ပေးဖို့ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပြပြဆိုမှုရှိပေမဲ့ဒီမိုကရေစီအတွင်းကုပြောင်းမှုကျိုးပန်းနေတဲ့အခြေအနေမျိုးပြန်ရောက်လာအောင်မဖြစ်မနေလုပ်ဖို့လိုတယ်ဆိုတော့မြန်မာစစ်တပ်အနေနဲ့ပို့ပြီးတော့အတိတရားရှိလိမ့်မယ်လို့ညွှန်လင့်ပါတယ်ဆိုပြီးအတွေ့အမှုချုပ်ကပြောဆိုသွားတာပါဆန္ဒပြပွဲတွေပေါ်နေနေမှုတွေကြောင့်တည်ဆုံးသူဖြစ်အတီးပြုတ်နိုင်သူ68ယောက်ရှိတဲ့အကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူချာရက်ရှာဗိုလ်ထူးနေဒင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်တဲ့လုပ်ရပ်ပေါ်အမေရိကန်ပြည်ထောင်စုကနောက်ဆက်တွဲအရေးယူတဲ့အနေနဲ့တမတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သားသမီးနှုန်းနဲ့သူတို့ထိန်းချုပ်ထားတဲ့ကုမ္ပဏီ6ခုကိုပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်အနာသိမ်းမှုမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီရဲ့တားပစ်သူအောင်ပြေဆုံးသမီးဖြစ်သူခင်သီရီသမွန်နဲ့သူတို့ဥဆောင်လုပ်ကင်နေတဲ့ကုမ္ပဏီ6ခုကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကပေါ်ထူးနေမှာပဲကြေညာလိုက်တာပါမြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးအာဏာသိမ်းတဲ့လုပ်ရက်နဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုရရဆက်ဆက်တပ်ဖြတ်တဲ့လုပ်ရက်အတွေ့တုံ့ပြန်တဲ့အနေနဲ့အရေးယူခဲ့တာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ငြင်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်ပြိုခွင်းတဲ့လုပ်ရာလက်ခံနိုင်စရာမရှိကြောင်းလဲအမေရိကန်ဗန်ဒိုင်းဝန်ကြီးဌာနပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးဌာနရဲ့ညွှန်ကြားရေးမှူးအန်ဒရီးယားကာကီကပြောပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်ကြောင်းနဲ့အာဏာသိမ်းမှုနဲ့အကြမ်းဖက်မှုလုပ်ရက်တွေအတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိလာအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလဲပြောဆိုထားပါရယ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးသမရဦးဝင်းမြင့်နဲ့အရက်ဖက်လူမှုဖွဲ့စည်းကပုံကိုယ်ရေးတရင်တောက်တွေလူခွေရေးလှရှားသူတွေပါဝင်ဖန်စီထားသူတွေအလုံးကိုပြန်လွတ်ပေးဖို့လဲတောက်ဆူထားပါတယ်မြန်မာနိုင်ငံမှာငြင်းငြင်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နှင်းတဲ့လုပ်ရက်အတွက်တာဝန်ယူမှုရှိအောင်အမေရိကန်နေနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလဲအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပေါ်ထူးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဒီမိုကရေစီနီးကျရွေးချယ်ထားတဲ့အစိုးရကိုအာဏာပြန်လွှတ်ပေးဖို့ ညဉ့်ညံ့သောဆန္ဒပြသူတွေကိုနှင်းနှင်းမှုတွေချက်ချင်းရပ်ဖို့ဖမ်းဆီးထားသူတွေအလုံးကိုပြန်လွတ်ပေးဖို့လည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံကနေခေလုံဝဲရဖို့ကြိုးပမ်းသူတွေကိုထိုင်းနိုင်ငံကပြန်မောင်းမထုတ်ဖို့နိုင်ငံကလူ့ခွင့်ရလှောင်မှုဖော်တခုဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ခေလုံဝဲပေးသင့်တဲ့လူတွေဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကိုအပြည့်အဝလောက်ကံဝင်ပြုဖို့လည်းဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်ရိုင်းဒေသမှာပြည်ရဲ့တင်းငွေနေတုန်းကမြန်မာနိုင်ငံတာချီလိုက်နယ်စပ်ကိုဖျက်ချော်လာတဲ့တန်ခါနှစ်ပါးအမျိုးသမီးလေးဦးနဲ့အမျိုးသားနှစ်ဦးစုစုပေါင်းမြန်မာနိုင်ငံသားရှိဦးကိုဒေသခံထိုင်းစစ်တပ်ကစစ်ဆေးတွေ့ရှိခဲ့ပြီးပြန်မောင်းထုတ်ခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာဆရာနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲခံရတာကြောင့်ထွက်ပြေးလာသူတွေဟုံးမှုဆိုတာကိုထိုင်းအာဏာပိုင်စစ်ဆေးတာမရှိဘဲပြန်လွတ်ခဲ့တာလို့လဲဒေသခံသတင်းတွေကိုကိုကဖော်ပြထားတာပါ။မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုမောင်းမထုတ်ဖို့လဲ HR ဖွဲ့ရဲ့ဒုက္ခသည်နဲ့ရွှေပြောင်းခြေချသူတွေအခွင့်အရေးဆိုင်ရာဒါရိုက်တာဘေးဖရစ်လက်ကထိုင်းအာဏာပိုင်ကိုတိုက်တွန်းထားပါတယ်။လူခွင့်ရေးလှုပ်ရှားသူတွေသတိပေးနေချိန်မှာပဲနယ်စပ်ဒေသကအခြေအနေကိုထိုင်းအာဏာပိုင်ကိုလည်းလာရောက်ကဲခတ်နေရတယ်ရှိတယ်လို့လဲဒေသခံထိုင်းသတင်းတောက်တယောက်က VOE ကိုပြောပါတယ်။
အမေလည်းမလာဘူးလေသူကဒီလိုအဆူဆူရောက်လာတော့တက်တာကျွန်တော်တို့တိုက်ပွဲတကယ်ဖြစ်လာတဲ့နာမျိုးထပ်ပြီးလာမယ်ပြဿနာပြီးသူစစ်စစ်ရှိတယ်ဖြစ်လာပြီလေသူမပြီးပြီလေအကြံတင်ပြီးကလေးလူလာမယ်ပဲဒီလိုဒီလိုလူလာလူလာဒီမှာဒီလိုအဆူဆူရောက်ရမယ်ဒါဖြစ်နေချက်ထားတော့
ထပ်စစ်တဲ့ကြီးကပိုချူချီနရောင်ဖန်ကြီးကဝတ်ထဲရဆိုရင်လေတင်းလာနေတော့ကပဲနေဆက်ဒေသကိုရဲရင်နဲ့ရောက်ရှိလာပြီးအခြေအနေကိုကြည့်ရှုစစ်ဆေးသွားခဲ့တယ်လို့မြန်မာနိုင်ငံကနေတင်းရှောင်လာသူတွေရောက်ရှိလာနိုင်တဲ့အခြေအနေကိုဆွေးနွေးခဲ့ကြတယ်လို့လည်းဒေသခံတွေနေမှာဖော်ပြကြပါတယ်ခင်ဗျာ
VOA American တဲ့မနက်ဖြန်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 93.3 ညလိုင်းဒိုမီတာ40 kHz 98.3 ညလိုင်းဒိုမီတာ48 kHz 6.53 ညနဲ့လိုင်းနမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA Megan တန်ကချက်တော်ပရင်းနဲ့မနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့အမျိုးသားလုံခြုံရေးအရာရှိ Jake Sullivan တို့ဟာတရုတ်အဆင့်တူအရာရှိတွေနဲ့လာမယ့်ပတ်တဲ့အလာစကာမှာတွေ့ဆုံကြဖို့ရှိပြီးဒါသမရဂျိုးဘိုက်ဒန်အာဏာရယူပြီးပထမအဦးဆုံးအမေရိကန်တရုတ်ထိပ်တန်းအရာရှိတွေရဲ့တွေ့ဆုံမှုဖြစ်ပါတယ
်။ On March 18th through 19th, National Security Advisor Jake Sullivan and
ဘလင်ကန်နဲ့ဆိုဗန်ဟာအလာစကာပြည်နယ်မြို့တော် Anchorage မှာတရုတ်ပြည်သူသမရနိုင်ငံရဲ့နိုင်ငံသားရေးဘူကော်မရှင်ညွန်ကြိုင်းမူယန်ချီချီနဲ့နိုင်ငံတော်ဂျန်ပေးဝန်ကြီးတို့နဲ့တွေ့ဆုံမှုရှိပါတယ်။ကျွန်တော်တို့ရဲ့အနီးဆုံးမဟာမိတ်ဖြစ်ကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့နဲ့နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့တွေ့ဆုံမှုနောက်ပိုင်းဒီအစည်းအဝေးဖြစ်လာမှာဖြစ်တယ်။ဝန်ကြီးဘလင်ကန်နဲ့ NSA ကဆိုဗန်တို့အနေနဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့ကိစ္စရပ်တော်တော်များကိုဆွေးနွေးဖို့ရှိနေပါတယ်လို့အိမ်မီတော်ပြောရေးဆိုရင်းရှိသူဂျမ်ဆာကီကဗုဒ္ဓဦးနေကပြောပါတယ်။ပြီးခဲ့တဲ့ပတ်ထဲမှာတော့အမေရိကန်တရုတ်ဆက်ဆံရေးရာဒီယာစုရဲ့အကြီးဆုံးပထဝီနိုင်ငံရေးအကဲဆတ်မှုအဖြစ်ဘလင်ကန်ကကြေညာခဲ့တာပါ။အမေရိကန်အနေနဲ့တရုတ်နဲ့ပတ်သက်လို့ရှိရင်ဆက်လက်ပြီးပြီးမြောက်အောင်မြင်ဖို့ပူးပေါင်းဆောင်ရွက်ဖို့နဲ့လိုအပ်လာရင်ပြည်ပကဆံဖို့ရှိတယ်လို့လည်းဘလင်ကန်ကပြောသွားခဲ့ပါတယ်။ကမ္ဘာစီးပွားရေးဦးဆောင်နှစ်နိုင်ငံရဲ့ဆက်ဆံရေးဟာကုန်သွယ်ရေး 5G နည်းပညာလူအခွင့်အရေးနဲ့ဒေတာတွင်လုံခြုံရေးတို့နဲ့ပတ်သက်ပြီးအဆိုးရွားဆုံးဆယ်စုနှစ်တည်းမှာရောက်ရှိနေတာဖြစ်ပါတယ်။ဒီချိန်သာထိုးရတဲ့ COVID-19 ကာကွယ်ဆေး Johnson & Johnson ဆေးလုံးရည်နောက်ထပ်တန်းတရာကိုမှာယူဖို့ American ဆိုးဝါးကစီစဉ်ထားတယ်လို့သတင်းထုတ်ပြန်ပါတယ်။ Johnson & Johnson အပါအဝင် Mark Company အရာရှိတွေနဲ့တွေ့ဆုံပြီးနောက်သမ္မတဘိုက်ဒန်ကဗုဒ္ဓဦးနေ့နောက်ပိုင်းမှာကြေညာမယ်လို့မျှော်လင့်ထားပါတယ်။American ဆေးဝါးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Mark နဲ့ American Company Johnson & Johnson တို့ပူးပေါင်းပြီးကာကွယ်ဆေးထုတ်လုပ်ဖို့လှုပ်ဆောင်နေတာပါ။ Johnson & Johnson ကုမ္ပဏီအနေနဲ့ကနအူးပိုင်းမှာကာကွယ်ဆေးတန်းတရာအမှားရရှိတာကြီးဖြစ်ပါတယ်။ဒီပတ်ထဲမှာတော့ Johnson & Johnson ကာကွယ်ဆေးကိုပေးဖို့ပြတ်မြူနိုင်မှာမဟုတ်ဘဲဒီလကုန်ပိုင်းမှာဆေးတွေကိုပြန်လည်ပို့ဆောင်နိုင်မယ်လို့ Reuters သတင်းကအဆိုပါတယ်။အရွယ်ရောက်သူ American တိုင်းကာကွယ်ဆေးထုတ်နိုင်မှုအစိုးရအနေနဲ့ကာကွယ်ဆေးထုတ်လုပ်သူတွေနဲ့ညှိနှိုင်းဆောင်ရွက်ရှိပြီးဖြစ်ပေမဲ့လည်းတကယ်လို့ Pfizer နဲ့ Moderna ကုမ္ပဏီတွေကကာကွယ်ဆေးထုတ်လုပ်ရေးဆိုင်ရာပြဿနာဖြစ်လာခဲ့ရင် Johnson & Johnson နဲ့ပြုလုပ်ထားတဲ့အပေးယူဟာအာမခံသဘောဖြစ်လာမယ်လို့ဆိုပါတယ်။ဥရောပသမဂ္ဂ EU အနေနဲ့နောက်ထပ် Pfizer BioNTech COVID ကာကွယ်ဆေး၄သန်းကိုမှာယူဖို့သဘောတူလိုက်တယ်လို့ပြီးခဲ့တဲ့ဗုဒ္ဓနေ့ကကြေညာပါတယ်။ EU ပြောရေးဆိုခွင့်ရှိသူ Stefan D. Kiasmika ကသတင်းတောက်တွေကိုပြောကြားရမှာတော့အစ်စ်မှာယူတဲ့ဆေးတွေကလူ၄သန်းကိုလုံလုံလောက်ကာကွယ်ဆေးထိုးပေးနိုင်မှာဖြစ်ပြီး ဗိုင်းရပ်စ်အထူးပြန့်နှံ့တဲ့နေရာတွေကိုဖြေရှင်းဖို့လည်းနောက်ထပ်အထောက်အကူဖြစ်စေမယ်လို့ဆိုပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအလူးကြီးအချိုးစားလိုက်လာမယ့်နှစ်ပတ်အတွင်းကာကွယ်ဆေးတွေရရှိသင့်တယ်လို့လည်းပြောဆိုသွားပါတယ်။ဒီလတဲ့ကာကွယ်ဆေးများများစစထိုးလာနိုင်တာဟာဥရောပတလွာကာကွယ်ဆေးအမြောက်အများထုတ်လုပ်လာနိုင်ခြင်းကြောင့်လို့ EU ကဆိုပါတယ်။ဗိုက်ဆာကုမ္ပဏီကဘယ်လ်ဂျီယံမှာစက်ရုံဆောက်လုပ်နေတာကြောင့်ဇန်နဝါရီလအတွင်း EU ကိုစေဝါတင်ပုံမှုရပ်ဆိုင်ခဲ့ပါတယ်။ဥရောပသမဂ္ဂဝက်ဘ်ဆိုက်တွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ Pfizer BioNTech ကာကွယ်ဆေးကလက်ရှိသိထားရတဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲအလုံးပေါ်ထိရောက်တဲ့အာနိသင်ရှိကြောင်းသက်သေပြထားတယ်လို့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပြောထားပါတယ်။နေဆက်တွေကိုလည်းဆက်လက်ထိန်းချုပ်သွားမှာဖြစ်ပြီးလူနဲ့ကုန်ပစ္စည်းတွေလွတ်လွတ်လပ်လပ်ဆက်လက်သွားလာတည်ယူဖို့လည်းအကူအညီပေးသွားမယ်လို့သူမကဆက်ပြောထားပါတယ်။စီးရီးယားနိုင်ငံက90ရာခိုင်နှုန်းသောကလေးငယ်တွေဟာလူသားအခြေခံလိုအပ်ချက်အကူအညီတွေလိုအပ်နေရလို့ဥလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကဆုံးဖြတ်သတ်မှတ်လိုက်ပါတယ်။အကူအညီတွေကိုပြီးခဲ့တဲ့နှစ်က20ရာခိုင်နှုန်းတိုးမြင့်ခဲ့ပေမဲ့လည်း10နှစ်နီးပါးဆက်လက်ဖြစ်ပွားနေခဲ့တဲ့ပဋိပက္ခကကလေးငယ်တွေရဲ့ဘဝနဲ့အနာဂတ်မျိုးဆက်တစ်ခုလုံးကို NGO ရဲ့အလဲမှာခြံထားလိုက်တယ်လို့ဗုဒ္ဓဦးနေကြေညာချက်ထဲမှာဖော်ပြထားပါတယ်။လူသားအခြေခံလိုအပ်ချက်တွေကိုစောင့်မနေနိုင်တော့ပဲစီးရီးယားနိုင်ငံရဲ့အတွက်နိုင်ငံတကာတိုင်းဝန်ကအလုံးနဲ့တများလုတ်ပေးသင့်ပြီးကလေးငယ်တွေကိုထောက်ပံ့ပေးသင့်တယ်လို့လည်း UNICEF ရဲ့အမှုဆောင်ဝန်ကြီးရဲမူ Harinda Pho ကပြောပါတယ်။စီးရီးယားမြောက်ပိုင်းဟာအထူးဆိုးရွားဝယ်ကောင်းတဲ့အနေအထားကိုရောက်ရှိနေပြီးတမောင်းများစွာသောကလေးငယ်တွေဟာသူတို့ရဲ့မိသားစုဝင်တွေကိုခုနှစ်ကြိမ်ထက်မနည်းအမောင်းထုတ်ခံရပြီးနောက်အင်ဂျီယာကြီးမရှိဘဲပဋိပက္ခတွေတဲလုံခြုံမှုရဖို့ရှာဖွေနေကြရတယ်လို့ဆိုပါတယ်။ El Ho ဒုက္ခသည်စခန်းနဲ့စီးရီးယားမြောက်ပိုင်းကကလေးငယ် 28,500 အပါဝင်လနကန်အုပ်စုတွေနဲ့ဆက်နွယ်နေတဲ့ကလေးငယ်တွေဟာထိမ့်သိမ်းရေးစခန်းတွေနဲ့ထောင်တွေထဲမှာပင်ပန်းဆင်းရဲနေကြပါတယ်။ဒုက္ခသည်စခန်းတွင်အကြမ်းဖက်မှုတွေကလည်းရေရှည်အဖြစ်ထုတ်ဖို့လိုအပ်နေတာကိုမီးမောင်းထိုးပြနေတယ်လို့ဆိုပါတယ
်။ကြာတာပြည်နေမနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင်။VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာရည်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးချင်ပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူထားတဲ့ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာဆေးရနာတိမ့်မှုရက်တန့်ရေးဒီထက်မကပိုပြီးတော့ပြင်းထန်တဲ့နေလန်းတွေနဲ့ဆောင်ရွက်ပေးဖို့ Burma Campaign UK အဖွဲ့ဝင်မတ်ဝင်းနှင်းပွင့်တုံက American အထက်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းရှိဒီမိုကရေစီအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ American ပြည်ထောင်စုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှဗိုလ်ထုနေတုံကပြုလုပ်တဲ့ကြားနာပွဲမှာမြန်မာအရေးဆွေးနွေးကြတာရင်းနဲ့ပတ်သက်ပြီးတော့ Matt Engine နိုင်ငံကောက်နှုတ်တင်ပြပေးထားပါတယ်ရှင်
။ Democrat အများစုလွှမ်းမိုးထားတဲ့ American အထက်လွှတ်တော်ကနေနိုင်ငံသားဆက်ဆံရေးမူဝါဒတွေချမှတ်ရေးဆွဲဖို့ကမ္ဘာတဝန်းရှိဒီမိုကရေစီအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲကိုကော်မတီဥက္ကဋ္ဌဒီမိုကရက်အထက်လွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကကမကထပြုလုပ်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းဒီမိုကရေစီစနစ်ကာကွယ်မြင့်တင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုအခမ်းကဏ္ဍကနေဘလို့ဆောင်ရွက်မလဲဆိုတာဆွေးနွေးခဲ့ကြရမှာမြန်မာနိုင်ငံမှာမကြသေးခင်ကစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်ဝါယစ် Republican အမတ် Jim Rich ကမြန်မာပြည်သူတွေရဲ့တတိရှိရှိစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကိုအခုလိုပြောကြားခဲ့ပါတယ
် After enjoying some democratic progress since 2011 Burma's recent military
မြန်မာနိုင်ငံမှာ2011ခုနှစ်ကစပြီးဒီမိုကရေစီတိုးတက်ပြောင်းလဲမှုအနေငယ်ရရှိပြီးတဲ့နောက်မှာမကြသေးခင်ကစစ်အာဏာသိမ်းမှုကြောင့်တိုင်းပြည်ပြန်လည်ထူထောင်ရေးကိုနောက်ပြန်ဆုတ်ဆေးခဲ့ပါတယ်ဒီအာဏာရှင်အစိုးရကိုဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ရဲရင်ပြည်တတိရှိရဲ့နိုင်ငံသားတွေဟာအကြမ်းဖက်ဖြိုခွဲမှုတွေကိုကြုံတွေ့ခဲ့ကြရပြီးအပြစ်မဲ့တဲ့ဆန္ဒပြသူတွေတေဆုံးဒဏ်ရာရခဲ့ပါတယ်ဒီကနေ့မျက်မြင်သက်သေအဖြစ်ထွက်ဆိုမဲ့သူတဦးရဲ့ဖခင်အပါအဝင်လူပေါင်းရာနဲ့ချီဖမ်းဆီးခံထားရပါတယ်သဘောကွဲလွဲမှုတွေဆန္ဒပြမှုတွေအားလုံးကိုအရှိန်အဟုန်နဲ့ဖြိုခွဲဖို့အတွက်စစ်တပ်ဟာအင်တာနက်ကိုဖျက်တောက်တာဆန္ဒပြသူတွေကြားဆက်သွယ်ရေးကိုတားဆီးပိတ်ပင်တာတွေကိုလက်နက်သဖွဲ့အသုံးချဖို့ကြိုးပမ်းခဲ့ပါတယ်လို့ပြောပါတာပါအခုလိုမြန်မာနိုင်ငံမှာဧပြီလ10ရက်နေ့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆရာနာသိမ်းမှုဟာ American သမ္မတဟောင်း Donald Trump ရဲ့ရွေးကောက်ပွဲမတမာမှုစွဲချက်စကားလုံးတွေကိုတန်ယောင်လိုက်ထားတာတွေ့ရကြောင်းကြားနာပွဲမှာထွက်ဆိုခဲ့တဲ့American နိုင်ငံသား၏ဝန်ကြီးဟောင်း Madeleine Albright ကအခုလိုပြောကြားခဲ့ပါတယ
် And just recently in Burma the military launched a coup because its leaders refused to accept
မြန်မာနိုင်ငံမှာမကြသေးခင်ကစစ်တပ်အာဏာသိမ်းမှုစတင်ခဲ့တာဟာစစ်ကောင်ဆောင်တွေကဒီမိုကရေစီနည်းလမ်းနဲ့လုပ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလက်မခံတာကြောင့်ဖြစ်ပါတယ်။ဒီလိုအခြေအနေမျိုးအကျွမ်းတဝင်ရှိနေကြတယ်မလား။အမှန်ကတော့နေရာတိုင်းမှာဘာတွေဖြစ်နေတယ်လဲဆိုတာကျမတို့အနေနဲ့နားလည်ဖို့လိုပါတယ်။အမှန်တရားကတော့နိုင်ငံများစွာမှာရှိနေတဲ့အာဏာရှင်တွေဟာတရားဝင်ရှိနေတဲ့အတိုက်ခံတွေတရားရုံးတွေလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုတိုက်ခိုက်ချိန်မှာကျမတို့အရင်သမရဟောင်းရဲ့စကားလုံးတွေကိုအသုံးပြုတန်ရောင်လိုက်နေကြတာဖြစ်ပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ထွက်ဆိုခဲ့တဲ့ဘာမကမ်ပိန်း UK အဖွဲ့ဝင်မတ်ဝေနှင်းပွင့်တုံကတော့ဆီယာနာသိမ်းမှုကိုအခုလိုမြန်မာပြည်သူတွေပြက်ပြက်သားသားရဲရဲဝင့်ဝင့်စန့်ကျင်လိမ့်မယ်လို့စစ်ဗိုလ်ချုပ်တွေထင်မှတ်ထားခဲ့ဘူးလို့ပြောကြားခဲ့ပါတယ်။ဒါအပြင်စစ်သားတွေထိန်းချုပ်ထားတဲ့မြန်မာနိုင်ငံမှာတန်တမာရေးအရာကန့်ကွက်ရှုံချမှုတွေထုတ်ပြန်နေတာနဲ့မလုံလောက်ဘူးလို့အခုလိုကြားနာပွဲမှာဗီဒီယိုကနေတဆင့်ထွက်ဆိုခဲ့ပါတယ်။ My country is now controlled by their battle-hardened soldiers. They are not diplomats. Statements alone are not enough.
ကျမရဲ့နိုင်ငံဟာစစ်အင်အားတောင့်တင်းတဲ့စစ်သားတွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေတာပါ။သူတို့တွေကတန်တမန်တွေမဟုတ်ပါဘူး။ထုတ်ပြန်ကြေညာချက်တွေနဲ့လည်းလုံလောက်မှုမရှိပါဘူး။ကျမတို့ကလက်တွေ့ကြပါတယ်။ကျမတို့နိုင်ငံလွတ်မြောက်ဖို့နိုင်ငံတကာဘက်ကအရေးယူမှုတစ်ခုတည်းနဲ့မလုံလောက်ဘူးဆိုတာကျမတို့သိပါတယ်။ကျမတို့ရဲ့လွတ်မြောက်မှုကိုကျမတို့အနိုင်ရပါလိမ့်မယ်။ဒါပေမဲ့နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုကတော့အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေပါတယ်လို့ပြောသွားတာပါ။ဆက်လက်ပြီးတော့ American ပြည်ထောင်စုအနေနဲ့ဒီထက်မကပိုမိုပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်လှုပ်ဆောင်ပေးဖို့လဲမတ်ဝေနှင်းပွင့်တုံကအထက်လွှတ်တော်ကြားနာပွဲမှာအခုလိုတိုက်တွန်းသွားပါတယ်။
You have been the forefront of supporting human rights and democracy in my country and I'm really grateful for that.
မြန်မာနိုင်ငံမှာလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့ရှေ့ဆုံးကနေပံ့ပိုးကူညီခဲ့တာပါဒီအတွက်ကျွန်မတကယ်ကိုကျေးဇူးတင်ပါတယ်အမေရိကန်အနေနဲ့ဒီတက်မကပုံမပြီးအများပြားလှုပ်ဆောင်ပေးရမှာဖြစ်ပါတယ်စစ်တပ်တစ်ခုလုံးရဲ့စီးပွားရေးအကျိုးအမြတ်တွေကိုပြစ်မှတ်ထားပြီးဗန်လုပ်ငန်းနဲ့အာမခံဝန်ဆောင်မှုတွေအပါအဝင်စစ်တပ်ကုမ္ပဏီတွေအပေါ်စီးပွားရေးအရာပိတ်ဆို့မှုတွေချမှတ်ရမှာဖြစ်ပါတယ်လို့မတ်ဝေနှင်းပွင့်တုံကအထက်လွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ရှင
်မတ်အင်ဂျင်နိုင်ပါရှင်အခုဆက်ပြီးတော့နားဆင်ရဖို့ရှိတာကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတိတိတသားပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံလာနေရတယ်လို့မကြခင်ရက်ပိုင်းကမြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီကလုတ်ပိုင်ခွင့်ကိုပိတ်ပင်ခံလိုက်ရတဲ့မြန်မာနောင်သတင်းဌာနရဲ့ပူရဲတီထောင်သူတူကပြောပါတယ်မြန်မာနိုင်ငံတွင်းမှာသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေတိုးလာနေတဲ့နဲ့ပတ်သက်လို့ Writer သတင်းကိုအခြေခံပြီးတော့ Mac Computer ကပြောပြပေးပါမယ်ရှင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာအင်မတန်ကိုမနှိမ့်မြို့စရာထိတ်လန့်တုန်လှုပ်စရာရင်းမြစ်စရာဖြစ်တယ်လို့မြန်မာနောင်သတင်းဌာနကိုပူးတွဲတည်ထောင်သူတို့အဖြစ်တဲ့မတင်းလဲဝင်းကပြောပါရယ်ဆနပြနေကြတဲ့သူတွေသတင်းသမားတွေကိုစစ်တပ်အာဏာပိုင်တွေကရင်းရင်းဆက်ဆက်နှိမ့်နှီးနေကြတာဖြစ်တယ်လို့မတင်းလဲဝင်းကပြောပါရယ
် So we know that you know in the last couple of days the military has raided quite a lot of independent media outlets and they've also banned five media organizations
ဒီကရပိုင်းတွေအတွင်းမှာပဲစစ်တပ်ကလွတ်လပ်တဲ့သတင်းမီဒီယာဌာနအတော်များများကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့ပါတယ်သတင်းမီဒီယာအဖွဲ့၅ဖွဲ့ကိုလုပ်ငန်းလိုင်စင်ပြန်ရုပ်သိမ်းပြီးထုတ်လုပ်ခွင့်ပေးလိုက်ပါတယ်ဒီနည်းနဲ့သတင်းမီဒီယာသမားတွေကိုဖိနှိပ်ပြီးဆန္ဒပြနေကြတဲ့သူတွေပြည်သူတွေကိုရရဆက်ဆက်နှိမ်နှင်းနေတာဖြစ်တယ်လို့မတင်းလက်ဝင်းကပြောသွားတာပါမတ်လ၈ရက်နေ့ကပဲမြန်မာနောင်နဲ့အတူမင်းစီမဒီမိုကရက်တစ်မြန်မာအသံ TVB 70 နဲ့ခေတ်သစ်မီဒီယာသတင်းဌာနတွေရဲ့သတင်းမီဒီယာလုပ်ငန်းအားလုံးကိုစစ်ဘက်အုပ်ချုပ်ရေးကောင်စီကပိတ်ပစ်လိုက်တယ်လို့အဲ့ဒီမတိုင်ခင်ရောနောက်ပိုင်းမှာပါသတင်းမီဒီယာတချို့ရဲ့ရုံးတွေကိုစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဝင်းရောက်စီးနှင်းပြီးပစ္စည်းတွေကိုဖျက်ဆီးတာသိမ်းယူတာတွေရှိခဲ့ပါတယ်။တစ်ချိန်တည်းမှာပဲသတင်းမီဒီယာသမားတွေအများအပြားလည်းဖမ်းဆီးခံထားရတာပါ။ဒီလိုခက်ခဲတွေကြားမှာပဲသတင်းသမားတွေကတော့သူတို့ရဲ့သတင်းအလုပ်ကိုရအောင်ဆက်ပြီးတော့လုပ်နေကြတယ်လို့မတင်းလဲဝင်းကပြောပါတယ
်from all the journalists that I've been speaking to not just in Myanmar now but other people you know through secure channels the impression
မှန်တယ်စကားပြောပြတဲ့မြန်မာနောင်းကရောတခြားသတင်းဌာနတွေကသတင်းသမားတွေအားလုံးကရောသူတို့ရဲ့အလုပ်ကိုသူတို့ဆက်လုပ်သွားမယ်ဆိုတာမျိုးပြောတာတွေ့ရပါတယ်ရုံးခန်းဝင်စီခံရပြီးလုပ်ငန်းလုပ်ကံခွင့် license ပိတ်ပင်ခံရတဲ့မင်းစီမာသတင်းဌာနကလည်းဒီလိုပဲပြောထားပါတယ်ဒေတာရင်းသတင်းမီဒီယာတွေထဲမှာလုံးလုံးဆယ်လုပ်ငန်းတွေကိုရပ်လိုက်တာတခုပဲရှိသေးပုံရပါတယ်။သတင်းသမားတွေကတော့သူတို့ရဲ့အလုပ်ကိုသူတို့ဆက်ပြီးတော့လုပ်နေအောင်မဲ့ပုံတွေ့ရပါတယ်လို့မတ်တင်းလဲဝင်းကပြောသွားတာပါ။ဆေးရနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံအတွင်းအခြေအနေတွေကတော့အင်မတန်ကိုထိတ်လန့်စရာစိတ်မချမ်းမြေ့စရာဖြစ်တယ်လို့လည်းသူကပြောပါတယ်။
can sum it up in 3 words. It is grim, it is horrifying, and it is heartbreaking.
စကလုံးသုံးလုံးနဲ့ဝင်အောင်ချုပ်ပြောရရင်တော့လက်ရှိအခြေအနေဟာတကယ်ကိုမနှစ်မြို့စရာထိတ်လန့်တုန်လှုပ်စရာရင်းနှင်းစရာပဲလို့ပြောရမှာပါဆနာပြနေတဲ့သူတွေရောသတင်းရယူနေကြတဲ့သတင်းသမားတွေရောဟာနေ့စဉ်အပြင်ထွက်တိုင်းမှာဒါဟာသူတို့အတွက်နောက်ဆုံးနေ့ဖြစ်သွားလိမ့်မလားဆိုတဲ့စိတ်တွေနဲ့တွာလာလှုပ်ရှားနေကြတာဖြစ်ပါတယ်လို့မတင်လက်ဝင်ကပြောပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုချိန်မှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုကူညီထောက်ပံ့ဖို့အထူးသဖြင့်ဖိနှိပ်မှုတွေပိုးပြီးတော့ကြုံနေရတဲ့တိုင်းဒေသတွေမှာသတင်းမီဒီယာလုပ်ငန်းတွေကိုဝိုင်းဝန်းကူညီထောက်ပံ့ပေးတယ်လို့မတင်လက်ဝင်ကပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား35ယောက်ရှိပြီးပြန်လည်လွတ်မြောက်လာသူကတော့19ဦးရှိတယ်လို့မြန်မာနောင်သတင်းဌာနကပြောပါရယ်ရှင်ကျမခင်ပြူထွေးပါရှင
်နောက်ခင်ပြူထွေးပြောပြပေးကြရပါရှင်အခုဆက်ပြီးတော့တင်ဆက်ပေးချင်တာကတော့စစ်တပ်ဖိနှိပ်မှုကြောင့်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုမြန်မာနိုင်ငံနဲ့နေနိမိတ်ထိဆက်နေတဲ့အိန္ဒိယနိုင်ငံမဏိပူပြည်နယ်အစိုးရကကြိုဆိုလက်ခံသွားမယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်။အိန္ဒိယနိုင်ငံဗဟုအစိုးရရဲ့ပြည်ရေးဝန်ကြီးဌာနကမြန်မာနိုင်ငံသားတွေဝင်ရောက်လာတာကိုနေဆက်အခြေစိုက်တပ်ဖွဲ့တွေအနေနဲ့လက်မခံဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲမဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကကြိုဆိုလက်ခံသွားမှာဖြစ်တယ်လို့ထုတ်ပြန်လိုက်ပါတယ်။မဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကစစ်တပ်ရဲ့ရက်ဆက်မှုကြောင့်တိမ်းရှောင်လာတဲ့မြန်မာအရဲသားတွေကိုလက်ခံဖို့ပြီးခဲ့တဲ့တနင်္လာနေ့ကသတင်းမီဒီယာတွေကိုပြောဆိုလိုက်တာဖြစ်ပြီးဒီအခြေအနေကိုအင်ဖာမြို့မှာနေထိုင်နေတဲ့ကိုသိန်းက VOA ကိုအခုလိုပြောပါတယ်။
မနီပူပြည်နယ်အစိုးရအနေနဲ့ကတော့သူတို့ကအရက်ကားဒီဝင်ရောက်ခိုးလုံတဲ့ဟာမှာလူသားချင်းစာနာတဲ့အနေနဲ့သူတို့ကတော့တတ်နိုင်တာကိုယ်မြင်ပေးမယ်လို့ပြောထားတယ်။မနီရတကယ်ပ
ါလောလောဆယ်မှာတော့မနီပူပြည်နယ်အတွင်းကိုမြမပြည်သူတွေခိုးလုံရောက်ရှိလာတဲ့တည်င်းမကြားသိရသေးတယ်လို့ကြိုးစိုးလက်ခံရေးစခန်းတွေဖွင့်လှစ်ဆောင်ရွက်နေတာလည်းမသိရသေးကြောင်းဆက်ပြောပါရယ်မနီပူပြည်နယ်ဟာမြန်မာနိုင်ငံချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းအထက်ပိုင်းဒေသတို့နဲ့နေနေချင်းထိစပ်နေတဲ့ဒေသဖြစ်ပြီးမြန်မာနိုင်ငံသားတွေကိုလက်ခံမယ်လို့ကြေညာလိုက်တဲ့ဒုတိယပြည်နယ်လည်းဖြစ်ပါရယ်မဏိပူပြည်နယ်ရဲ့တောင်ဘက်မှာရှိတဲ့မီဇိုရန်ပြည်နယ်ကတော့အိန္ဒိယနိုင်ငံကိုတင်းရှောင်လာတဲ့မြန်မာနိုင်ငံသားတွေကိုယာယီခိုလုံခွင့်ပေးသွားမှာဖြစ်ကြောင်းကြေညာထားတယ်လို့လက်ရှိအချိန်မှာလည်းဒုက္ခသည်100လောက်ခိုလုံခွင့်ပေးထားပါတယ်။မီဇိုရန်ပြည်နယ်ကိုခိုလုံလာသူတွေရဲ့အခြေအနေကိုဒုက္ခသည်အရေးဆောင်ရွက်နေတဲ့ United for Democratic Myanmar အဖွဲ့ရဲ့တွေ့ပဲ့တွင်းရီမှုကိုရစ်ချက်ကအခုလိုပြောပါတယ်
။ခုကဟိုနေဆက်ဒီမှာတော့တော်တော်လေးများတယ်လို့ပြောတယ်နေဆက်ကကျွန်တော်တို့ရဲ့လူတွေပေါ့နော်လေကျွန်တော်တို့တန်းပြီးတော့ဆက်သွယ်ကြည့်တဲ့အခါမှာတော့ခမန်းကြီးကတော့တရားတော့ကြော်လောက်ပြီအများသောအားဖြင့်ကဒီကဒီဘက် NGO ဖြစ်တဲ့ဒီမြေဆုံးချောင်းသားသမဂ္ဂတို့ပြီးတော့မှစင်တာဝိုင်းအဲတို့ပေါ့နော် Young People Association and the Police City ပြီးတော့မှဂျက်ကွန်ဒူဂျီဒီအပ်လူဒီကနေပြီးတော့မှကူညီတယ်ဆောင်ရွက်တယ်နေရာတိုင်းချင်းတွေပေးတယ်အပ်လူမျိုးပေါ့နော်
မီဇိုရန်ပြည်နယ်အစိုးရအနေနဲ့မြန်မာနိုင်ငံကဝင်လာတဲ့သူတွေကိုယာယီခိုလုံခွင့်ပေးမယ်ဆိုပေမဲ့လက်တလုံးမှာကူညီထောက်ပံ့တာမရှိသေးကြောင်းနဲ့ခိုလုံသူတွေကိုဗဟုအစိုးရကအတိအမှတ်ပြုလက်ခံရေးကိုလည်းတောင်းဆိုထားတဲ့အကြောင်းကိုကိုရစ်ချက်ကဆက်ပြီးတော့ပြောပါတယ
်ကျွန်တော်တို့လည်းဒီမီဇိုရန်ကဒီချောင်းသားသမဂ္ဂတို့ဓာတ်ရုံးနဲ့ပူးပေါင်းပြီးတော့မှအိန္ဒိယဗဟုအစိုးရတွေကဒီဘက်ဝင်လာတဲ့ဟာတွေကိုဗဟုအစိုးရကလည်းအတိအမှတ်ပြုပေးဖို့ပေါ့နော်အဲ့ဒီမျိုးလေးလည်းကျွန်တော်တို့တောက်ဆူထားတာလေးတွေတော့ရှိတယ
်။မဏိပူပြည်နယ်အင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းကတော့ဒုက္ခသည်တွေလက်ခံရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကပါချင်းကတောင်းဆိုတဲ့အကြောင်းပြောပါတယ်
။ဒီဗမာပြည်ဖေဖော်ဝါရီရက်နေ့ထလိုက်တဲ့ဟာရဲ့နောက်ပိုင်းမှာဘိုးဆိုးရနေနေရတော့ဒီကြောင်လက်မခံဘူးလို့ပြောထားတယ်။ဒါနဲ့အဲ့ဒါကိုကြီးကတဲ့ဟာဟာအိန္ဒိယမှာရှိနေတဲ့ဒီမိုကရေစီအားစုတွေကကြီးကတယ်လို့တခြားနိုင်ငံတွေကနေဒီစက်ပြန်ပြီးတော့ဒီဟာကိုချီကပ်တာလေလုံရမဲ့သဘောရှိတယ
်။အိန္ဒိယနဲ့မြန်မာနိုင်ငံဟာမိုင်900ကျော်လောက်နေနမိတ်ချင်းထိဆက်နေတာဖြစ်ပြီး1988ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုကိုစစ်တပ်ကနှိမ်နှင်းခဲ့တဲ့နောက်မှာတော့ယာနေချီတဲ့မြန်မာနိုင်ငံသားတွေကိုအိန္ဒိယကအခိုလုံခွင့်ပေးခဲ့ဘူးပါတယ်ရှင်။
ဒီ
မြန်မာပိုင်းရဲ့ကြာတာပရင်းမနက်ခက်အစီအစဉ်တွေကိုလိုင်းတူမီတာ32 40 48တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ CDM လှူရှားမှုမှာပါဝင်တဲ့တန်ယုံဝန်ထမ်း2ဦးကိုအလုတ်ကထုတ်ပယ်ခံရတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုအကြမ်းမဖက်တဲ့နီးနယ်ဆန့်ကျင်နေတဲ့ CDM လှူရှားမှုမှာနိုင်ငံတကာမှာရောက်နေတဲ့မြန်မာတန်ယုံတွေကဝန်ထမ်းတွေလည်းပါဝင်နေတာမှာဂျာမနီနိုင်ငံဘာလင်မြို့က CDM ပါဝင်သူ3ဦးထဲက2ဦးကိုရာထူးကထုတ်ပြစ်လိုက်ကြောင်းနေပြည်တော်မှာရှိတဲ့နိုင်ငံသားရေးဌာနကအမိန့်ကြေညာချက်ထွက်လာခဲ့ပါတယ်။အခုရာထူးကဖယ်ရှားခံရသူ2ဦးဖြစ်တဲ့ဒေါ်မြတ်ဇာဇာခိုင်ကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတာမှာသူတို့အနေနဲ့ CRPH ကိုထောက်ခံပြီးတော့ဆေးရနာသိမ်းမှုကိုကန့်ကွက်ကြောင်းပြောဆိုခဲ့တဲ့အတွက်ရာထူးကဖယ်ရှားတာဖြစ်နိုင်တယ်လို့အစာချီပြီးတော့အခုလိုပြောပါတယ်
။အဲကျွန်တော်တို့ကျွန်တော်ချင်တာပေါ့နော်ချင်တာကတော့ကျမတို့ CDM ကိုပြင်ညာတဲ့အချိန်မှာကျမတို့က CRPH ကိုထောက်ခံတယ်ပေါ့ CRPH ကိုထောက်ခံတယ်အဲနောက်ပြီးတော့ဒီခုလက်ရှိစစ်ကောင်စီကိုလည်းကျမတို့ကဘုံမကြောက်ဘူးပေါ့နော်ကျမတို့ဆက်ပြီးတော့ဒီအမေတွေကိုနောက်ခံပေးလို့လုံးဝကျမတို့ဓမ္မ CDM မှာပြင်ညာထားတဲ့အတိုင်းပါပဲအဲအဲ့ဒါကြောင့်မို့လို့ကျမတို့ကယူဆတယ်ပေါ့နော်အဲဒီ CRPH ကိုသူကထောက်ခံတဲ့အခါမှာတက်မှတ်ထားတဲ့ညွှန်ကြားချက်တွေအတိုင်းပေါ့နော်အဲ့ဒါတွေအတိုင်းပဲကျမတို့ဆောင်ရွက်တယ်လို့ပဲကျမတို့
ဟုတ်ကဲ့တကယ်တော့ဒီပြောကြမယ်ဆိုရင်ဟိုအနာသိန်းစစ်ကောင်စီပေါ့နော်သူတို့ဟာတရားဝင်ဆိုရမဟုတ်ဘူးလို့ပြည်သူလူထုကရောဒီအခုအမားတို့ CDM လောက်တဲ့လူတွေကရောတတ်မှတ်ထားတာဖြစ်တယ်နောက်တစ်ဖက်မှာလည်း CRPH လို့ခေါ်တဲ့ဒီဟိုယာယီဆိုရဖွဲ့ထားမိတာဖြစ်နေတော့သူတို့ရဲ့ဒီအမားတို့ပေါ်ဒီဟိုယာတူးကဖြုတ်တဲ့စာလို့ပေါ့နော်အလုပ်ဖြုတ်တဲ့စာထုတ်တယ်ဆိုတာလားပေါ့တကယ်တော့တရားဝင်တယ်လို့အမားတို့ယူနေမှာခံစားရတာ
တော်တော့ဒါရှင်းတာပေါ့နော်။ကျွန်တော်တို့ရဲ့အစိုးရဒီဒီကအစိုးရဒီတို့သမားရေးဦးဝင်းဦးဝင်းရဲ့ဦးဆောင်တဲ့ကျွန်တော်တို့ရဲ့နိုင်ငံသားရေးဝန်ကြီးလေးဖြစ်တဲ့ဒါနီတာပုဂ္ဂိုလ်ဖြစ်တဲ့ Professor Simon ။ဒါတော့ကျွန်တော်ရဲ့တရားဝင်အစိုးရဖြစ်တဲ့ကျွန်တော်တို့လည်းစားကြောက်မှုလို့ပဲဟိုဒီအစိုးရရဲ့အမိတ်အောက်မှာပဲကျွန်တော်တို့လိုက်လာမယ်ဆိုတဲ့ဒီရွယ်ချက်နဲ့ပဲကျွန်တော်တို့က CDM ကိုဟိုပါဝင်ဖြစ်သွားတာပေါ့နော်။ဒါကြောင့်မို့လို့အခုချိန်မှာတော့ဒီအဲခုလက်ရှိအာလာအကြောင်းရဲ့ဒီစစ်ကောင်စီအားဆိုလို့ရှိရင်အဲသူကဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းတိုက်ညီခြင်းမရှိဘူး။ဒါကြောင့်မို့လို့တို့ကတရားဝင်အစိုးရချင်းနဲ့တော့တို့တို့တတ်မှတ်လို့မရနိုင်ဘူးနော်။ဒါကြောင့်မို့လို့အခုညွှန်ကြားချက်တွေအားလည်းပဲအဲဒီသဘောတရားရဲ့အောက်မှာပဲတို့လုံးရရှိတာကိုဆက်လုပ်နေတို့ကတော့ပြန်ကြားရတဲ့ဘောကတော့ဒါတရားဝင်အစိုးရအနေနဲ့တို့တို့ခံစားလို့မရဘူးပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီအခုလိုမျိုးစာထုတ်လိုက်တဲ့အတွက်ရောအမားတို့ဒီCDM လှူရှားမှုကိုအတိုင်းအတာတစ်ခုဒီခြေကင်မှုရှိနိုင်မလားအမားတို့ရဲ့ဒီတွေးခေါ်မှုဒါမှမဟုတ်လုပ်ငန်းလှူဆောင်မှုတွေအပေါ်မှာဘယ်လိုများအကျိုးသက်ရောက်မှုရှိနိုင်မလဲ
။အဲ့ဒါကတော့ကျွန်တော်ကတော့အများအတွက်ကိုတော့ကျွန်တော်ပြောတယ်ပေါ့နော်။ကျွန်မရဲ့တိုးချင်းရဲ့အမြင်နဲ့အခုတော့ဖြေထားချင်ပါတယ်။အဲကျွန်တော်တို့ဒီယုံကြည်ချက်ကိုမိမိရဲ့ယုံကြည်ရာအတွက်ကိုလှူတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးဟိုအရေးယူဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့တပူလေးရလဲထူထင်ပြီးတော့တွေးခါကြိုးစဉ်းစားထားပါတယ်။နာထားတဲ့ကြောင့်ဒါနဲ့ဒီလိုအခက်အခဲတွေရှိပေမဲ့လည်းကျမတို့ကဒီလူတွေအတွက်ကျမတို့နိုင်ငံအတွက်ဒါလို့ကိုလုံးဝမင်းဆိုရယ်ကျမတို့ရဲ့အသိစိတ်ကောင်းလို့ကျမတို့ကဒါကိုလုပ်ခဲ့တာပေါ့နော်။ဒါကြောင့်မို့လို့ CDM မှာကျမတို့လိုပဲအဲဒီဒီပါမှာရောဖြစ်စေဒီတွင်းမှာလည်းဖြစ်စေအကုန်လုံးကဒီလိုယုံကြည်ချက်တွေလောက်တာဖြစ်ရဲကောင်းလို့တော့ဒီအခက်အခဲတွေအကုန်လုံးတော့ဒါဆင်းရဲခံနေရတာနဲ့ဆိုရယ်ဆိုတော့ဒီတိုင်းမှာရှိတယ်လို့ကျမတို့ယုံကြည်ပါတယ်
။အခု CDM ဆက်လုပ်နေတဲ့ဝန်ထမ်းတွေကိုဗာများပြောချင်တာရှိပါသလဲခင်ဗျာ။
ကျွန်မထပ်ပြီးပြောချင်တယ်ဆိုလို့ရှိရင်တော့အဟိုဒီအခုနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေမှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဝန်ထမ်းတွေကအမှတ်တမ်းကိုအခရာကြပါတယ်။ကျွန်တော်တို့ရဲ့ဝန်ထမ်းတွေဒီအဲဒီတည်သူဝန်ထမ်းအဖြစ်နဲ့ရဲရင်ရက်ကြည့်ပေးပါ။ဒါမှသာကျွန်တော်တို့နိုင်ငံမှာအခုဖြစ်နေတဲ့တွေးထက်တန်ရုံမှုတွေမတရားမြင့်မတ်နှိပ်စက်တာတွေအကုန်လုံးကတတ်တာသွားမှာပါ။ဒါထားကြမလို့လေကျွန်တော်တို့ကအခုရဲ့ဒီနေရာကိုရဲ့ဒီငွေတွေရဲ့ဒီအလုပ်တွေပါအကုန်လုံးကျွန်တော်တို့ဆောင်ပြီးတော့မတော်ဒီလိုပဲရဲရဲရင်းနဲ့တက်တည်ပေးခဲ့တာပါ။အဲဒါကြောင့်မလို့ခုလက်ရှိဒီဒီဂရီစီဒီယမ်မပါဝင်နိုင်တဲ့အကြောင်းမျိုးနဲ့ဟိုပါပေါ့နော်။ရုံးကန်နေကြတဲ့ဝန်ထမ်းတွေကိုလည်းရဲရင်ပေးပါ။ဒီလိုညံ့တာပြစ်ပေးပါလို့ကျွန်တော်တို့မေတ္တာရက်ခံချင်ပါတယ်
။အခုချိန်ထိစီဒီယမ်မပါဝင်တဲ့တန်ရုံဝန်ထမ်း30ရှိနေတာမှာဘာလင်မြို့ကဝန်ထမ်း2ဦးနဲ့ညောင်မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းတို့3ဦးသာရာထူးကဖယ်ရှားခံရသေးတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျပန်မှာရှိတဲ့မြန်မာတန်ယုံကနေ CDM မှာပါဝင်လာတဲ့ဝန်ထမ်း2ဦးကိုအဆောင်အကျမပါဘဲတာမကြီးကအပြင်ပေးမထွက်သလိုအပြင်ကလူတွေနဲ့လည်းဆက်သွယ်ခွင့်မပြုဘူးလို့ဒီဝန်ထမ်းအနေနဲ့နေဆက်သူတွေက VOA ကိုပြောပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်တွေကိုမြို့တော် Washington ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ဗြိတိန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်စွာမင်းနဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးချင်ပါတယ်။ထောင်ဆန်းစုကြည်အစိုးရကသူ့ကိုခန့်အပ်ထားတာဖြစ်တဲ့အတွက်ဗြိတိန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးအနေနဲ့ဆက်လက်ပြီးတော့တာဝန်ယူထမ်းဆောင်သွားမှာဖြစ်တယ်လို့သံအမတ်ကြီးဦးကျော်စွာမင်းက VOA ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ငံသံအမတ်ကြီးဦးကျော်စွာမင်းကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
အခုဆိုရင်ဒီတမတ်ကြီးရဲ့ဒီကြေညာချက်ပေါ့နော်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုလွှတ်ပေးဖို့ကြေညာချက်ထုတ်ပြန်လိုက်တယ်နောက်ပြီးတော့ဒီဒေါက်ဆန်းစုကြည်အစိုးရကပဲပေါ့နော်ကိုယ့်ရဲ့အစိုးရအနေနဲ့ဆက်လက်လက်ခံထားတယ်ဆိုတော့ကြေညာချက်ထုတ်လိုက်တဲ့အပေါ်မှာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီဘက်ကနေပြီးတော့လေပြန်ပြီးတော့တုံ့ပြန်တာပေါ့နော်ဒီတမတ်ကြီးကိုအခုနေပြည်တော်ကိုပြန်ခေါ်လိုက်တဲ့အပေါ်မှာတမတ်ကြီးဘယ်လိုတုံ့ပြန်ပါလဲရှင
်ဟောဟုတ်ကဲ့ခင်ဗျာကျွန်တော်ပြောခဲ့သလိုပါပဲကျွန်တော်ကနိုင်ငံဝန်ထမ်းဖြစ်ပါတယ်ကျွန်တော်တို့ဝန်ထမ်းစည်းကမ်းတိုင်းကျွန်တော်ကသမ္မတကြီးကိုခန့်ထားတယ်ကျွန်တော်သမ္မတကြီးရဲ့ဝတ္တရားရကျွန်တော်ဝန်ထမ်းစည်းကမ်းရကျွန်တော်ဟလာကျွန်တော်လိုက်နာဆောင်ရွက်ပေါ်မှာဖြစ်ပါတယ်
အဲ့တော့ဝန်ထမ်းစည်းကမ်းရဆိုတော့သမ္မတကြီးအနေနဲ့ဆက်ပြီးတော့တာဝန်ထမ်းဆောင်ပါလားရှင
်ဟောကျွန်တော်ဥစ္စာဘုလုံးကျွန်တော်နိုင်ငံရေးဝန်ကြီးတာတွန်းကြားချက်ကကျွန်တော်ကိုပြန်ခေါ်တယ်လို့ပြောတာလေကျွန်တော်ကိုပြန်ခေါ်တယ်လို့ပြောရဲဆိုတော့ကျွန်တော်ကိုဥစ္စာအလုပ်ထုတ်တာမှမဟုတ်တာကျွန်တော်ကဝန်တန်းတယောက်အနေနဲ့ပြန်ခေါ်တဲ့အချိန်မှာဝန်တန်းစည်းကမ်းအရကျွန်တော်တတ်မှတ်ထားရရှိပါတယ်အဲ့ဒါမိုင်းကျွန်တော်လေ့လာကြည့်ပါဦးတန်တမာတယောက်ကကိုယ်နိုင်ငံကိုပြန်လဲဆိုဘယ်လိုအချက်လက်တွေနဲ့ဟလာကြိုက်ညီပြီးတော့ပြန်ရလဲဆိုတော့အဲ့ဒါကျွန်တော်တော့အသေးစိတ်မရှင်းပြရပါဘူးခင်ဗျာ
တမတ်ကြီးကအခုဒေါက်ဆန်းစုကြည်အစိုးရရဲ့ညွှန်ကြားချက်အတိုင်းဆက်လုပ်သွားမယ်အမိထားမှာပေါ့နော်တန်အမတ်တဦးအနေနဲ့ဒီမြမရေးကိုနိုင်ငံတကာနဲ့ဘယ်လိုဆက်ဆံဆောင်ရွက်သွားမလဲရှင
်ဟောဒီလိုပါခင်ဗျာဟိုနိုင်ငံတကာအတိုင်းအဝိုင်းနဲ့နိုင်ငံတကာမရှိတဲ့အစိုးရတွေကိုကျွန်တော်ရဲ့လမ်းကြောင်းကိုကျွန်တော်သတို့ပြောပြရတယ်အဲ့ဒါတန်တမန်နီးနဲ့ဖြည့်ရှင်းဖို့ပါအဲ့တော့တန်တမန်နီးနဲ့ဖြည့်ရှင်းဖို့ကနိုင်ငံအတိုင်းအဝိုင်းကလည်းတန်တမန်နီးနဲ့ပဲဖြည့်ရှင်းဖို့အဲ့ဒါကိုကျွန်တော်ကတောင်းဆိုတော့ပါကျွန်တော်တောင်းဆိုတဲ့နေရာမှာကျန်တဲ့အကြောင်းတော့တခုမှမပေါ်ပါဘူးခင
်ဒီအခုတမတ်ကြီးကဗြိတိန်နိုင်ငံဆိုင်ရာမြန်မာတမတ်ကြီးဆိုတော့အခုတမတ်အနေနဲ့ဆက်ရှိနေမယ်ဆိုရင်ဗြိတိန်အစိုးရရဲ့သဘောထားရောတမတ်ကြီးပေါ်ဘယ်လိုရှိပါလဲရှင်
အဲ့တော့ကျွန်တော်ပြောပြမယ်အဲ့ဒါအင်း UK ရဲ့အထုတ်ကြဲမဟုတ်ဘူးလေအဲ့ဒါတကမ္ဘာလုံးကတန်တမာစီကံရှိတယ်ဒီတန်မကြီးကိုသူ့သက်ဆိုင်နိုင်ငံကခန့်အပ်ထားတယ်ဆိုရင်ဒီလက်ခံတဲ့နိုင်ငံကတန်မကြီးဖြစ်သူတို့လက်ခံရမယ်အဲ့တော့မြန်မာနိုင်ငံအနေနဲ့ဒီတန်မကြီးကိုထုတ်ပေးလိုက်ပြီဆိုရင်အဲ့ဒါဒီ UK နိုင်ငံကလည်းသူတို့တန်မကြီးနေတယ်သူတို့လက်ခံကြမရှိဘူးလေအဲ့ဒါကကျွန်တော်တို့မြန်မာနိုင်ငံရဲ့စီကံမှမဟုတ်တာတကမ္ဘာလုံးရဲ့စီကံပဲလေအဲ့ဒါအရှင်းရှင်းလေးပေါ့
အခုဆိုရင်မြန်မာနိုင်ငံမှာပေါ့နော် CRPH ဥဆောင်ပြီးတော့ဒီ CDM အမိတ်မနာခံရေးအကြမ်းဖက်လှုပ်ရှားမှုတွေကိုလှုပ်ဆောင်နေတဲ့နေရာမှာပေါ့နော်ဒီအစိုးရဝန်ထမ်းတွေပါဝင်လာတယ်နောက်အခုတန်တမန်ဝန်ထမ်းတွေလည်းပါဝင်လာပါတယ်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံကတန်တမန်ဝန်ထမ်းတွေပါဝင်လာတဲ့အပေါ်မှာတန်မတ်ကြီးရဲ့သဘောထားဘယ်လိုရှိပါလဲရှင
်ကျွန်တော်တန်တမန်ရှိတဲ့မြန်မာတန်ယုံဝန်ထမ်းတွေပါဝင်လာတော့ကျွန်တော်မသိဘူးခင်ဗျာသို့တော်လည်းပဲကျွန်တော်ပြောခဲ့တဲ့အတိုင်းပါပဲအဲ့ဒါဝန်ထမ်းတွေအားလုံးကလာစီကန်ရှိတယ်သူတို့စီကန်ရှိတယ်သို့တော်လည်းပဲ ပါဝင်နေမပါဝင်ဆိုတာကတော့သူတို့ရဲ့ကုသပေါ့နော်ကိုယ်ပိုင်ဆုံးဖြတ်ချက်ပါပဲကျွန်တော်လည်းမဆိုင်ဘူးလေကျွန်တော်အောင်းလို့သူတို့လုံးလို့မရမှာဟိုပြောလို့မှမရတာဒါကသူတို့ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ပါတယ
်တမတ်ကြီးခုလို့ဆုံးဖြတ်လိုက်တယ်ဆိုတော့ဒီကြီးညာချက်နဲ့ပတ်သက်လို့ရောတမတ်ကြီးနဲ့ဒီမိသားစုရဲ့လုံခြုံရေးကရောစိုးရိမ်ရတဲ့အနေအထားထိခိုက်မှုတွေရှိပါလားရှင
်ကျွန်တော်2013နှစ်ကရောက်တယ်ဒီအချိန်ထိမှာကျွန်တော်ကိုလန်ဒန်မှာကျွန်တော် UK မှာနေတဲ့အချိန်မှာကျွန်တော်ကိုဘယ်သူမှလက်ဖျားနဲ့မတွေ့ပါဘူးဘာလို့လဲဆိုတော့ဒီ UK နိုင်ငံရဲ့ဟာသူတို့ရဲ့ diplomatic protection group ပါလူတွေကကျွန်တော်တယောက်တည်းမဟုတ်တန်ယုံအားလုံးကကွယ်ပေးနေတာလေကျွန်တော်တယောက်တည်းမဟုတ်တာကျွန်တော်ဘာမှမစိုးရိမ်မှရှိပါဘူ
းတမတ်ကြီးတကယ်လို့ရှေ့ဆက်ပေါ့နော်လုပ်ငန်းစဉ်တွေဆက်ပြီးတော့တာဝန်တွေကိုထမ်းဆောင်တဲ့နေရာမှာရောကျမတို့နည်းနည်းလေးတေချာအောင်မေးကြည့်ကြရတာကတော့အခုလို့ဟိုမြန်မာနိုင်ငံမှာဒီတောင်ဆန်းစုကြည်နဲ့ဒီတမရဦးဝင်းမြင့်တို့ကိုပေါ့နော်ဟိုတမရဖြစ်ဆက်ပြီးထားရှိတဲ့ဒီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဒီလိုပူးပေါင်းဆက်ဆံသွားမယ့်အနေထားရှိလာပေါ့နော်အဲ့လိုမျိုးဒီဥမမာဒီမြန်မာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတမတ်ကြီးဒီဥကြုံမိုးထိုးနဲ့ရောပူးပေါင်းဆက်ဆံဖို့ရှိလာပေါ့နော်ဘယ်လိုဆက်လုပ်ဖို့ရှိလဲရှင
်မိုင်းအင်ဂျင်နဲ့ကျွန်တော်တို့သဘောတူညီကြတဲ့အချက်တွေမှာအဲ့ဒီမင်းကောမပါဘူးဖြေပြစီ
ဆိုတော့တမတ်ကြီးနေနဲ့အခုလိုဒီဒေါ်ဆန်းစုကြည်အယတအစိုးရကိုဒါဒီကိုရဲ့အစိုးရအဖြစ်ပေါ့နော်ဒီထုတ်ပြန်ချက်ပေါ့နော်ဒေါ်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့လွှတ်ပေးဖို့ဆိုတော့ဒီကြေညာချက်ကိုတမတ်ကြီးအဲ့လိုထုတ်လိုက်ဖို့ပေါ့နော်ဆုံးဖြတ်ရတဲ့အကြောင်းရင်းကဘာပါလဲရှင
်ပထမဆုံးချက်ကတော့ကျွန်တော်ပြောတဲ့အတိုင်းပါပဲ BBC မှာကျွန်တော်ပြောတာတွေပထမဆုံးချက်ကမြန်မာနိုင်ငံမှာဟလာလူတွေတည်နေကြတယ်ကျွန်တော်လုံးဝစိတ်မကောင်းဘူးအဲနောက်တစ်ချက်ကဒေါ်ဆန်းစုကြည်ကကျွန်တော်ကိုတမတ်ကြီးပြင်နဲ့ခန့်ထားတယ်အဲ့ဒါအခုချိန်ဒီသူတိုင်းပြည်မှာစိတ်ကောင်းဆိုလို့ပြောစတဲ့စာရွက်ချိန်ကစပြီးတော့2016ကနေပြီးတော့2021ဇန်နဝါရီ30ရက်နေ့ကျွန်တော်တာဝန်ပေးထားတယ်လေအဲ့ဒါကျွန်တော်ဆက်ပြီးတော့နားခံနေတာပဲအဲ့ဒါလေးကျွန်တော်ပြောပြီးသားပဲနောက်တစ်ချက်ကကျတော့ကျွန်တော်တို့ဟုတ်လားသမရာကြီးနဲ့ဟုတ်လားကျွန်တော်ဆောင်ချက်လွှတ်ပေးပါဆိုတော့ဒါငင်းငန်းဆိုတာဖြေရှင်းဖို့ကျွန်တော်ကတိုင်ပင်ပြောတာအဲ့ဒါဇဝဲဝဲမှာအပြည့်ရှိတယ်အဲ့ဒါကကျွန်တော်တို့ဝါရှင်တန်ဒီစီမှာလည်းမရှိဘူးနယူးယောက်မှာလည်းရှိဘူးလန်ဒန်မှာလည်းမရှိဘူးကျင်းဒီဘောင်လည်းမရှိဘူးအဲ့ဒီစကွဲဝိုင်းဒီနေပြီးတော့မှရှိတယ်အဲ့ဒါကိုဟိုဆောက်ပါနော်တန်တမာနီးရတန်မကြီးဖြစ်တဲ့အတွက်ကြောင့်မို့ညှိနှိုင်းပါလို့ကျွန်တော်တိုက်တွန်းဝင်ခြင်းဖြစ်ပါအ
ဲ့လိုညှိနှိုင်းမှုအစ်စ်ရောက်ဖို့တန်မကြီးနေနဲ့ဘာတွေဆက်ပြီးတော့ဆောင်ရွက်ပေးနိုင်မလဲရှင
်ကျွန်တော်ကတန်မကြီးဖြစ်တဲ့အတွက်ကြောင့်မို့တန်တမာနီးရဖြည့်ရှင်းရမယ့်ကိစ္စတွေကျွန်တော်အားလုံးဆောင်ရွက်ပေးနိုင်ပါမယ
်မင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင်အခုတော့မြန်မာစစ်ကောင်စီပြပအကျိုးဆောင်ငှားရနံနဲ့ပတ်သက်တဲ့သတင်းကိုထုတ်လွှင့်ပေးချင်ပါတယ်။မြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီကအမေရိကန်နဲ့နိုင်ငံတကာကိုစီယုံပေးဖို့ကနေဒါနိုင်ငံအခြေစိုက်အကျိုးဆောင်အဖွဲ့ကိုဒေါ်လာ200,000နဲ့ငှားရမ်းခဲ့တာကမထီရောက်နိုင်တဲ့အပြင်ပြောင်းပြန်စိုးကြိုးပါတက်ရောက်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီအတွက်အမေရိကန်ကိုစီယုံပေးဖို့အစ္စရေးနယ်ပွားကနေဒါနိုင်ငံသားအာရီဘန်မနာရှိထူထောင်ထားတဲ့ Dickinson Medicine ကုမ္ပဏီကိုငှားရမ်းစေခိုင်းတဲ့အတွက်တရုတ်နဲ့ဆက်ဆံရေးတောင်ထိခိုက်နိုင်တယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။အပြည့်အစုံကိုကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့အခုလိုအကျိုးဆောင်ငှားရမ်းမှုကကနေဒါအစိုးရရဲ့မြန်မာပေါ်ဒဏ်ခတ်ပိတ်ဆို့မှုဥပဒေအပြင် American ဥပဒေနဲ့ပါညှိနှိုင်တယ်လို့ကုလသမဂ္ဂဆိုင်ရာ American ရဲ့လူမှုစီးပွားဆိုင်ရာတမ်မကြီးဟောင်း Kelly Curry ကဆိုပါတယ
် In his registration papers with the Department of Justice here in the
American တရားရေးဝန်ကြီးဌာနမှာသူမှတ်ပုံတင်ထားတာအတွက်မြန်မာစစ်အုပ်စုကပေးမဲ့လစာကိုအခုလောလောဆယ်သူလက်ခံလို့ရမှာမဟုတ်ဘူးဆိုတာကိုသူသိထားပါတယ်။ဘာလို့လဲဆိုတော့ American နဲ့ Canada ဒဏ်ခတ်ပိတ်ဆို့မှုဥပဒေတွေထဲမှာအခုလိုလစာမျိုးကိုလက်ခံဖို့ပိတ်ပင်ထားတာပါ
။ဒါအပြင်မြန်မာတန်မှုဟောင်းနဲ့စစ်ထောက်လိုင်းရာရှိဟောင်းဦးအောင်လက်ထွက်ကလည်းဒီငှားရမ်းမှုကထိရောက်မှုမရှိဘူးလို့အရင်အတွေ့အကြုံတွေနဲ့ရှင်းပြီးရှင်းပြပါတယ်
။အောင်မြင်မှုကတော့လောကရတဲ့စရာအကြောင်းမရှိပါဘူး။ဟိုကျွန်တော်တို့ခစ်ပေါ့လေ2001ကနေ2003ထိDCI ဆိုတဲ့ဒီ lobby group တခုကိုကျွန်တော်တို့ငားရမ်းပြီးတော့မှတုံးခဲ့ပါတယ်အဲ့ဒီချိန်တုန်းကဒေါ်လာ4သိန်းလောက်တုံးခိုက်တယ်အဲ့ဒါကိုတော့ကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာ Washington တမကြီးဦးလင်းမြိုင်ကနေပြီးတော့မှလိုအပ်တဲ့အနေအထားမျိုးရှိပါတယ်အဲ့ဒီချိန်တုန်းကလည်းဒီလိုပါပဲဟိုတရုတ်ကိုသူတို့ကြိုက်ပါဘူးအမေရိကန်နဲ့ပေါင်းညီပါတယ်ဆိုတာအနေအထားမျိုးနဲ့ချင်းကပ်ခိုင်းပါတယ်အမေရိကန်နေနဲ့ဆက်ပြီးတော့သူတို့ကိုဖိအားမပေးပါနဲ့ဆိုတဲ့အနေအထားမျိုးနဲ့ဟိုချင်းကပ်ခိုင်းခဲ့ပါတယ်ဒါပေမဲ့တကယ်တော့အမေရိကန်နိုင်ငံမှာအစိုးရကောအောက်လွတ်တော်ကောအထက်လွတ်တော်များစုဟာမြန်မာပြည်သူလူထုဘက်ကရှိတဲ့အတွက်ဒီလိုချင်းကပ်မှုဟာနောက်ဆုံး အောင်မြင်တဲ့ကြောင့်မလို့အဆုံးသတ်ခဲ့ရတဲ့အနေအထားမျိုးရှိပါတယ
်ဒီနေရာမှာအရင်အခုလိုအကျိုးဆောင်ဖွဲ့ငားရမ်းခဲ့တာအဆုံးသတ်ခဲ့ရပုံကိုလည်းဥအောင်လင်းထွက်က
နောက်ပိုင်း2003ဒီပဲရင်ကိစ္စပြီးသွားတဲ့နောက်ပိုင်းမှာလုံးဝပြက်စီးသွားတဲ့သဘောမျိုးရှိပါတယ်ကျွန်တော်တို့အဲ့ချိန်ကတော့သမ္မတဘုတ်စတက်တက်ဆိုတော့ Republican နဲ့ပတ်သက်တဲ့ဒီ lobby group ပေါ့ဗျာတော့ဆိုမရပါဘူးသူတို့တကယ်တော့မမစေဆိုတဲ့ intern မှသူတို့လိုချင်တာပဲသူတို့သိတယ်ဘာမှဟိုပြည်သူလူထုအတွက်ကိုမကြည့်ဘူးသူတို့ကိုထောက်ခံဖို့သူတို့ရဲ့အကျိုးစီးပွားအတွက်ကိုပဲကြည့်တဲ့တကြောင်လို့သူတို့ကြာဆုံးသွားခြင်းဖြစ်ပါတယ်အဲ့ချိန်တုန်းကလည်းစစ်တပ်က American အကြောင်းကိုသူတို့ကောင်းကောင်းနားမလည်သေးဘူးဗျာအမေရိကန်မှာသမ္မတလည်းလုပ်ချင်လို့လုပ်လို့မရဘူး။လွှတ်တော်လည်းလုပ်ချင်လို့လုပ်လို့မရဘူး။ဒီမိုကရေစီနိုင်ငံဖြစ်တယ်ဆိုတော့သူတို့နားမလည်ဘူး။သူတို့ထင်တာကဟိုလူကိုပေါင်းလိုက်ရမယ်၊ဒီလူကိုပေါင်းလိုက်ရမယ်ဆိုတဲ့ဟာမျိုးနဲ့အတွေးသေးသေးလေးနဲ့တွေးတာ
။ဒီနေရာမှာသမ္မတကြီးကာရီကတော့နောက်ပြန်ဆိုကြပါတက်ရောက်နိုင်တယ်လို့ရှင်းပြပါတယ
်။ I think that it can be counterproductive because
ဒီအကျိုးဆောင်ငားရမှုကနောက်ပြန်ဆိုကြတော့ဖြစ်လာနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီလိုလူမျိုးကို American Dollar 2,000 down ပေးနိုင်ရလောက်အောင်မြမတက်မတော်အနေနဲ့ပြည်သူတွေရဲ့ဘဏ္ဍာကိုဘလောက်များများခိုးယူထားသလဲဆိုတာနဲ့နောက်ဒီငားတဲ့လူကလည်းအရင်ကတည်းကတကယ့်ကိုတမိုင်းမကောင်းနဲ့အာဏာရှင်တွေကိုကူပေးခဲ့တာတွေအပေါ်အများပိုစိတ်ဝင်စားပြီးပိုအဆိုးမြင်သွားစေနိုင်လို့ပါပဲ
။ဒါအပြင်မြန်မာပေါ်စီးပွားတန်ခတ်ပိတ်ဆို့ရမှာအရေးပါတဲ့ American အထက်လွှတ်တော်မှ Mitch McConnell ရုံးမှာလုတ်ခဲ့မှုတဲ့မြန်မာရေးတက်ကြွသူ Mike Mitchell ကလည်း
This is nothing more than armed robbery
ဒါလည်းနဲ့ကိုက်တမျှမှုတဲ့ဘာမှမပေါ်ပါဘူး American ဥပဒေအရဒါရာဇဝတ်မှုလည်းမြောက်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအစိုးရရုံးတွေကိုတင်ပိုက်ထားတဲ့စစ်တပ်အာဏာရှင်တွေကို American အစိုးရအနေနဲ့လုံးဝအသိမပြုမထားပါဘူးပေဝိုင်လာ17ရက်နေ့တုန်းကပဲ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကမြန်မာရွေးချယ်ခံတရားဝင်အစိုးရပေါ်စစ်တပ်ကအာဏာသိမ်းလိုက်တာပါဆိုပြီးရှင်းရှင်းလင်းလင်းတုံ့တုံခေါ်ဝေါ်ထားပြီးသားပါ
ဒီနေရာမှာတရုတ်နဲ့ဆက်ဆံရေးလျှော့ချခြင်းတာကိုအကြောင်းပြပြီးစီးဥမှမို့နောက်ထပ်နောက်ပြန်ဆိုကြတက်ရောက်နိုင်တာကိုလည်းဥအောင်လင်းထွက်က
ဒီပေါက်ကြားပြီးတဲ့နောက်ပိုင်းမှာတော့တရုတ်ကတော့လုံးဝယုံကြည်မဲ့အနေအထားမျိုးမရှိပါဘူးသူတို့ပြောလို့ပေါ့ဗျာဒီမလွဲမရှောင်သာလို့တရုတ်ကိုသူတို့ပေါ့ပါတယ်လို့သူတို့ပြောတယ်ဒါတရုတ်တက်ကတော်တော်လေးကိုဒေါသဖြစ်မဲ့အနေအထားမျိုးပေါ့ဒီနောက်ပိုင်းတရုတ်ပါသူတို့စိတ်ဆိုးလာရင်တခုကြောက်သတိရပါလိမ့်မယ်ဒီရုရှားမှာမင်းအောင်လိုက်တော်တာရှင်းပြောတော့တရုတ်ကိုယဉ်ညွန်းပြီးတော်တာပါတရုတ်ကြောင့်သူတို့စစ်တိုက်နေတာဆိုတာမျိုးတော်တာရှိတယ်။ကျွန်တော်တို့ခေတ်တုန်းကလည်းတရုတ်ကွန်မြူနစ်ပါတီကအပေးလို့ဗမာပြည်ကွန်မြူနစ်ပါတီကိုတိုက်ခဲ့ရတာပဲရှိတယ်လေ။အဲ့တော့အဲ့ချိန်တုန်းကအမေရိကန်ကတွေမျိုးကအကူအညီပေးခဲ့တာရှိခဲ့ပါလေ။နောက်ပိုင်းကျွန်တော်တို့ကိုယ်တိုင်လည်းအမေရိကန်မှာတင်တန်းနေပါလေလာပြောတက်ခွင့်ရခဲ့တယ်ဗျာ။ဒါတွေကိုသူတို့ပြန်ပြီးတော့မှစိတ်ကူးရင်ပါလိမ့်မယ်။
ကဲတော့မြန်မာနိုင်ငံတဲ့ဆက်ရနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေကိုပြင်းပြင်းထန်ထန်ပြစ်ခတ်အကြမ်းဖက်ဖြိုခွဲပြီးတဲ့နောက်မြန်မာစစ်ကောင်စီပေါ်နိုင်ငံတကာဖိအားတွေကလည်းညှာလာနေပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြပေးခဲ့ရပါရှင်။အခုတော့ကရင်ပြည်နယ်တထုံခရိုင်နားမှာမြန်မာစစ်တပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် TNL တို့ကြားပစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။မန်အင်းမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်ဖအံကော့ဂရိတ်နဲ့မကိုးတိုင်းနဲ့ကပ်နေတဲ့ကြောက်ကြီးတနင်္လာရီတိုင်းဒဝယ်နဲ့ကက်လျက်ရှိနေတဲ့မြို့နယ်တွေမှာထောင်နဲ့ချီရှိတဲ့လူလူဆန္ဒပြပွဲတွေရှိနေပြီးမြို့ပေါ်လမ်းမကြီးတွေကိုတက်လို့မရအောင်တားဆီးပိတ်ဆို့မှုတွေရှိနေကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောဂေကပြောပြပါဗါဟိ
ုဟာကော့ဂရိတ်မြောက်ဒီသွားတဲ့အားချက်လမ်းမရှိရလားအဲ့ဒါလမ်းကျောတစ်ခက်တစ်ချက်ဆိုတာကော့ဂရိတ်ချောင်းပိုင်းပေါ့ကော့ဂရိတ်ချောင်းမှာဆိုရှိတော့လမ်းမတန်းဟိုဘက်တစ်ဖက်ကမြို့ထဲကိုကော့ဂရိတ်မြို့ထဲမပြေးဖို့လဲဆိုတော့နေတော့ဒီအဲ့ဒီနေရာလို့တော့တားဟာဆောင်းနေရာရှိတယ်ပေါ့လေဆောင်းနေရာတကားတော့ဒီမနက်ကဘောနာအရှိဘက်ချောင်းတာမြောက်ဒီမြို့နယ်လို့ပြောအောင်အဲ့ဒီဘက်ကဒီသားခံနေရတော့သူတို့ကနေပြီးတော့အတီးကျပြီးရတာကတော့တနည်းရပေါ့နော်ဒီလေးကကိုမရောက်ခင်တနည်းရမှာလဲတင်းနဲ့အဲ့ဒီရဲတွေစကားလေးလို့ဆိုရင်ဆိုရင်တပ်ဖွဲ့ရှိတာဟိုရဲနဲ့စကားလေးပါဝင်တဲ့အဲ့လိုဆိုရင်ဟိုတပ်ဖွဲ့နေရာရောက်တဲ့ခါကျတော့လည်းအဲ့လိုနဲ့တားဆီးခံရတယ်။ဘာမှတော့ဟိုအစမ်းသမှုကြီးဖြစ်ခွဲတာတွေတော့မရှိတော့မရှိတော့တားဆီးခံရလို့ရှိတယ်ဆိုတော့သူတို့ကဆက်သွားတယ်။ကြောက်ကြီးမျိုးနဲ့အဲမှာရှိတဲ့ကျေးရွာအုပ်စုခုနှစ်စုပေါ့နော်အဲ့ဒီအုပ်စုခုနှစ်စုထဲမှာရွာပေါင်း20လောက်ကဒီသားခံဒီပေါ့နော်အဲ့ဒီသားခံတွေကအဲ့ဒါစနတ်ထုတ်ပေါ်လေသူတို့သူ့ဘောင်းကြီးတက်ကတော့ခမန်ကြီးကတော့3000မီဘာလောက်ပေါ့နော်သူတို့အဲ့ဒါနေတော့ရွာသူတို့ရွာဒီကနေပြီးတော့မြို့ပေါ်ပေါ့တောက်ကြီးမြို့ပေါ်ကိုသူတို့ချစ်တဲ့စနတ်ပြောင်းလို့ပြတော့လာတယ်လာတဲ့ခါကျတော့ဟိုအဟန့်တာတော့တုံပေါ့နော်အဲ့ဒါကြောင့်သူတို့ကမြို့ပေါ်တော့မတက်တော့ဘူးနဲ့သူတို့လူစုတန်
းတနင်္လာရီတိုင်းနဲ့နေတဲ့နေရာမှာတော့မနေ့ကစနတ်ပြပွဲကိုလက်နက်ကင်ထားတဲ့ KNU တပ်သားတွေကရှိကနေဥဆောင်ပြီးထွက်ပေးနေတာတွေရှိရလို့လဲဆိုပါတယ်
။ဟိုရွာသားတွေရည်ရွယ်ရှိရမဟုတ်ဘူးနဲ့ဒီKNU ဘက်ကဟိုနေပြီးတော့တက်မှလေးရှင်းမကြည့်ရတာအဲ့မှာယူနီဖောင်းနဲ့မဟုတ်ယူနီဖောင်းအနက်နဲ့အရှိကနေပြီးတော့ဟိုက
ရင်သွားထားနေပြီးတာမျိုးလေးပေါ့နော်တကောကတော့အရှိနဲ့ပြီးပေါ့နော်အဲ့လိုမျိုးလေးတော့ဟိုကတ်လုပ်ပြီးတော့တမောင်ယူနဲ့ပါဝင်နေတာမျိုးတော့တွေ့ရတယ
်။ကရင်ပြည်နယ်အတွင်းမှာဆန္ဒပြပွဲတွေတာမကစစ်တပ်တွေထိန်းချုပ်ရာနေရာတချို့မှာလည်းလက်နက်ကြီးကြတာတွေရှိတယ်လို့လည်းဒေသခံတွေစီကသိရကြောင်းကိုလည်းပြောပြပါတယ်။
ဟာစစ်တပ်နှစ်တောင်ရလေးလားအဲ့ဒီဝင်တဲ့ဦးလဲလက်လက်ကြီးကြတယ်လို့တော့အဲ့လိုမျိုးပေါ့နော်ဟိုစမနေကန်လက်တိတ်နာမျိုးရှိရအဲ့လိုမျိုးတွေတော့ပြောတာရှိရတော့နည်းနည်းတော့အတိမပြုနိုင်သေးဘူးတခုရှိတာစစ်တပ်ဝင်နေအခုမြန်ကလေးပြည်နယ်မှာဆက်ရုံရတယ်သူ့ပိုင်ကနေပဲဆိုတာဆိုတော့အဲ့ဒါလေးလည်းရှိတယ်ပေါ့နော်မြန်ကလေးဘက်မှာတော့ပန်နောက်ဘက်ကမြန်ကလေးဘက်မှာတော့စစ်တပ်နေရာတွေရှိတယ်လေ
ကရင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အပြစ်ခတ်ရဲဆဲထားတဲ့ကရင်လက်နက်ကိုင်တွေရှိတာကြောင့်ထိတ်တိုက်တွေ့မှုတွေမဖြစ်အောင်အတက်နိုင်ဆုံးပြစ်ခတ်မှုတွေမဖြစ်အောင်စစ်တပ်ဘက်ကညှိနှိုင်းတာတွေရှိတယ်လို့လဲဆိုပါရယ်လက်ရှိမှာတော့စစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းကရင်ပြည်နယ်မှာပြစ်ခတ်မှုဖမ်းဆီးမှုတွေအနည်းငယ်သာရှိပေမဲ့တေဆုံးတာမျိုးတွေတော့မရှိသေးပါဘူးရှင
်မှတ်အေးပါပါရှင်အခုဆက်ပြီးတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးခြင်းပါတယ်မြန်မာနိုင်ငံမှာတမရကိုဖမ်းချုပ်ပြီးအာဏာသိမ်းထားတဲ့စစ်တပ်ကောင်စီကသူတို့ရဲ့လုပ်ရဟာ2008အခြေခံဥပဒေနဲ့ကိုက်ညီတယ်လို့ဆိုထားပါတယ်။တစ်ဖက်ကလည်းလွှတ်တော်ကိုစားပြုကော်မတီ CRPH ကယာယီအစိုးရတည့်ရဖွဲ့စည်းလိုက်ပြီးတော့ဖွဲ့စည်းပုံအသေးရေးဆွဲရေးကိုကြွေးကြော်လာပါတယ်။ဒီဖွဲ့စည်းပုံအချက်အသေးဟာဘယ်လိုပြည့်ပြတ်သွားနိုင်မှာလဲ။လောလောဆယ်အချိန်မြင့်လာနေတဲ့ဆီယနာသိမ်းမှုစန့်ကျင်လှုပ်ရှားမှုအပေါ်မှာကရိုက်ခတ်လာနိုင်မှာလား။ဒါရီကိုတရားလွှတ်တော်ရှိနေကြီးဦးကြီးမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်တင်ပြထားပါတယ်ရှင
်ဦးကြီးမြင့်ခင်ဗျာကျွန်တော်ဒီနေ့ဦးကြီးမြင့်နဲ့ဆွေးနွေးခြင်းရဲ့အကြောင်းကတော့မြန်မာနိုင်ငံဖွဲ့စည်းပုံနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အခုချိန်မှာအာဏာသိမ်းထားတဲ့စစ်တပ်ကလည်းသူတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်ဆောင်နေတာဖြစ်တယ်လို့ဆိုရဲတစ်ချိန်တည်းမှာပဲ CRPH ကလည်းပဲသူတို့ဖွဲ့စည်းပုံအခြေခံဥပဒေတရားပြန်လည်ပြီးတော့ရေးဆွဲမယ်လို့ဆိုပါတယ်ဆိုတော့ဒီနှစ်ခုကြာမှာလောလောဆယ် constitutional crisis ခေါ်ပါဗျာဖွဲ့စည်းပုံဆိုင်ရာအကြက်တဲဖြစ်နေပါတယ်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဘယ်လိုထွက်ပေါက်ရမလဲဆိုတာကိုဆွေးနွေးရလို့ဖြစ်ပါတယ်ပထမဆုံးစစ်တပ်ဘက်ကသူတို့ဟာ2008ဖွဲ့စည်းပုံအရလွတ်ဆောင်နေခြင်းဖြစ်တယ်ဆိုတဲ့ကိစ္စကိုဘယ်လိုစောရတက်ထိုင်ပါလဲခင်ဗျာ
ဟုတ်ပါတော့လုံးလုံးဆွဲထားတာပါလုံးဝမဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမာလာလုံးဒီလိုပဲကိုယ်တော်ဘောနဲ့ကိုဖွင့်ညာကြမ်းဆိုရင်ဒီတိုင်းကြီးပြစ်ပြီးပေါ့ဗျာအကွန်စတီကျူရှင်းနယ်ထရီဘူနယ်ကွန်စတီကျူရှင်းနယ်ကုံယုံစာရီအလကားထားတာမဟုတ်အဲ့ဒါကိုဖြုတ်ပြစ်ပြီးတော့ကိုယ့်ဘာသာကိုအဓိပ္ပာယ်အာဏာသိမ်းတဲ့စုတွေကတော့အခြေခံဥပဒေကိုစတင်ဖျက်ဆီးလိုက်ပြီးဒါအသက်မဝင်တော့ဘူးလို့ဒီလိုကျွန်တော်တို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့အဲ့တော့တကယ်တမ်းရှေ့ဆက်မဲ့ဆိုရင်တရားဝင်အစိုးရဖြစ်ဖို့အတွက် legitimate government တို့ရမှာ constitutional government ဖြစ်ဖို့အတွက်ဖွဲ့စည်းပုံတရားတော်လိုတာပေါ့ဆိုတော့ CRPH ကလည်းပဲသူတို့အခုခါမှာအစိုးရဖွဲ့တယ်လို့ဆိုပါတယ်ဆိုတော့သူတို့ကလည်းဖွဲ့စည်းပုံအခြေခံမရှိတော့လောလောဆယ်2008အခြေခံနဲ့တက်နေရဲ့အဖွဲ့ပဲပေါ့ညာသူတို့လည်းပဲ
ဒီလိုပြအဲ့ဒီအခြေခံဥပဒေမာဘလောဆိုတာလူရင်ကျင်းတွေလိုက်တာတာလူမိုက်တွေလူရန်ကားတွေလက်နက်နဲ့အုပ်စိုးမဲ့လူရတော့ဘယ်တော့မှမလိုက်နိုင်ဘူးအတိတ်သမိုင်းကိုကျွန်တော်နည်းနည်းပြောချင်တယ်1949အခြေခံဥပဒေကို1960နှစ်မှာဘုံနေဝင်းကအာဏာသိမ်းလိုက်တဲ့အခါကျတော့သူ12နှစ်တည်းအခြေခံဥပဒေမရှိဘဲနဲ့အုပ်စိုးတာပဲဗျအဲ့ဒီခါမှာအခြေခံဥပဒေရှိမှအုပ်စိုးမှာပဲဘာညာဆိုတာလဲစက်နာမပေါ်ပါဘူးဗျဘယ်လိုလဲပြောရပါဦးနော်နောက်တစ်ခါကျတော့1984ကျတော့ဘုံနေဝင်းက1984ကအခြေခံဥပဒေဆိုတာကိုသူဆွဲလိုက်ပြီးတော့7နှစ်အုပ်ချုပ်တယ်ဗျထောက်ကူအရှိစံချေကြတော့တခါထောက်ကူ84အခြေခံဥပဒေကိုဖျက်သိမ်းလိုက်ပြီးတော့တခါသူတို့စစ်တပ်ကပဲဆက်အုပ်ချုပ်တယ်အဲ့ဒီတော့ဒီဥပဒေကိုဒီမာဘာလောလူဟာမျိုးတော်မှာပဲနော်မလို့မယူသေးမလေးစားတဲ့လူတွေကိုကျွန်တော်တို့လူရင်ကြီးတွေကနေပြီးတော့အာဒါကြီးကိုဖက်ပြီးတော့ဒါကြီးမရှိရင်တော့ငါတို့ကအုပ်ချုပ်မရဘူးဒါကြီးမရှိလို့ကျွန်တော်မဖြစ်ဘူးဆိုပြီးတော့အဲ့လိုလုပ်နေဆိုရင်ကျွန်တော်တို့ကအရှုံးဖြစ်သွားတယ်
ဟုတ်ကဲ့
အဲ့ဒီဟာတော့မလို့ဒီဟာအချက်တည်းဟုတ်တယ်လို့ကျွန်တော်ကတော့မယူဆပါဘူးခင်ဗျာ
ဟုတ်ကဲ့တချို့ကအဲ့ဒါကိုထောက်ပြနေလို့ပါခြေကဥပဒေစီရင်နေဘယ်လိုလုပ်ပြီးတော့အစိုးရဖွဲ့မလဲဆိုတာပြောနေရတာကြတော့ပါဆိုတော့အဓိကဒီနေရာမှာအခြေခံဥပဒေစီရင်မစီရင်ဆိုတာတက်အနာသိညာရဲ့အစိုးရကိုသူတို့အန်တုရှင်းပြနေမယ်ဆိုရင်အဓိကဘယ်ဟာကိုအားထားပြီးတော့လုပ်ရမလဲ
တခြားလူတွေတော့မသိဘူးကျွန်တော်ကတော့အတော်အမြင်ရှင်းတယ်ဗျာ
ဒီ CRB စတဲ့ခေါ်မယ်ပေါ့ NLD အစိုးရဆိုတော့ပြည်သူလူထုကတခဲနဲ့ရွေးချယ်တင်ရောက်ထားပြီးတော့စစ်တပ်ကလည်းပထမအတိမတ်ပြုပြီးသားစေဦးစီရုပ်ပဲနိုင်ငံသားကလည်းအလေးလာကဲခတ်တယ်တဲ့အတိမတ်ပြုပြီးသားအဲ့ဒါဘာမှအငင်းပွားစရာမရှိဘူးတော်တော်ရှိအခြေကဥပဒေနဲ့ညင်ညွတ်တယ်ဒီရုပ်ကဘက်ကောင်စီအဆုံးပြတ်ကအပီးပြတ်ပဲအဲ့လောက်ရှင်းလင်းပြတ်သားနေတဲ့ခါကြီးကိုအမဟုတ်ဘူးကျွန်တော်တို့တော့ဖဲဝိုင်းလို့ပေါ့ဗျာဖဲရိုက်ပြီးတော့ရှုံးတဲ့အခါမှာသမ ्याम ောသဘောမှာဆိုက်တော့မင်းတို့မထနိုင်။ဘာပြားရိုက်မယ်ဆိုတော့ဟာခပြမှာကုန်းနေပြီဆိုတော့ငါအကျွေးထိုးမယ်အကျွေးအကျွေးအသူရှောက်နေမပေးဘူးနားရဲကုန်းယူမယ်ဗျာ။အဲအဲ့ဒီလိုဖြစ်နေတဲ့ဟာမျိုးတော့ကျွန်တော်တို့ကတိတ်ကြီးကြဲကြဲပေါ့ဗျာစဉ်းစားနေမယ်ဆိုရင်ကျွန်တော်တို့ပဲရှုံးမှာပဲ
။အဲ့တော့အဲ့ဘယ်လိုလုပ်ပြီးရရှိကိုဆက်ကြမလဲ။စစ်တပ်ဘက်ကတော့သူတို့တစ်နှစ်အတွင်းမှာသူတို့2008ဥပဒေမှာလည်းပြဋ္ဌာန်းထားတဲ့ဒီကာကွယ်ရေးဥစည်းချက်ကိုအာဏာလွှဲပြီးတစ်နှစ်အတွင်းဒီကဘွေးကျင်းပါပြီးတော့ပြန်လွှတ်ပေးရမယ်ဆိုတော့သူတို့အဲ့ဒီတိုင်းလုပ်မယ်လို့ပြောထားပါတယ်ဆိုတော့အခုပဲတလကျော်လာခဲ့ပြီ2လတည်းရောက်လာခဲ့ပြီနောက်ဒီလိုနဲ့အချိန်ဆွဲပြီးတော့သူတို့သတ်မှတ်ထားတဲ့အချိန်ကိုရောက်သွားနိုင်သလားသူတို့မဟုတ်ဒီကြားထဲမှာတစုံတရာစောစောကဦးတည်မင်းပြောတဲ့လူလူရွေးကောက်တင်မြောက်ထားတဲ့အစိုးရဘက်ကဘယ်လိုထွက်ပေါက်ရရှိနိုင်ပါသလဲ
အာဒီကတော့အခုပဲနိုင်ငံကထောက်ခံမှုတွေတခဲနဲ့ရနေတယ်လို့ပဲပြည်တွင်းမှာလည်းပဲဗျာတိုက်ပွဲကိုတိုက်နေတာတော့အဓိကတော့ NLD ပဲပြေးလိုက်တဲ့ပြည်သူတွေနဲ့ဝန်ရံသူတွေဟာသူတို့ရဲ့ပါတမီတွေဖြစ်တဲ့ generation Z တွေသူတို့တွေတိုက်နေတာဗျာအနိုင်ရထားတဲ့ပါတီအာဏာပြအိုက်ရေးဒါလည်းသူတို့ဘာမှရှုပ်ချုပ်ထိုးလို့မရှိဘူးအဲ့ဒါကိုကြံတဲ့လူတွေဝန်ရံကြတာဝန်ရံကြတာပေါ့ဗျာပြီးတော့ရန်ကုန်တမျိုးထဲမှာပြတာမဟုတ်ဘူးတပြည်လုံးပြတယ်NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရတဲ့ရက်လက်ကတပြည်လုံးကို run ချုပ်တာဗျ။သူ့ရဲ့ပါတီဝင်တွေအမှတ်တရတပြည်လုံးမှာရှိတယ်။သူ့ထောက်ခံတဲ့သူကတပြည်လုံးမှာရှိတယ်။အဲ့ဒီလူတွေကနေပြီးတော့ရင်ရွေးကောက်ပွဲအနိုင်ရထားတဲ့ပါတီကိုအာဏာပြန်အယူအဓိကအလုပ်နဲ့ခါမှာတပြည်လုံးတိုက်ပွဲကြီးတိုက်နေတာ။ကျွန်တော်တို့ပါဝင်လာတော့2008အခြေခံဥပဒေကိုဖျက်သိမ်းမှဖြစ်မယ်။ဒီဥပဒေရှိနေသမျှတော့မဖြစ်ဘူး။တော့ဆီအနာရှင်ပြန်သိမ်းဖို့လမ်းပွင့်ပေးတယ်လို့ပဲဖြောင်းမှာပဲ။ဒါကြောင့်မလို့ကျွန်တော်တို့ကဒီတိုက်ပွဲကြီးကိုဝင်အောင်ဆင်နွှဲရတာ။တော့တော့ကျွန်တော်တို့နဲ့ NLD နဲ့လုံးဝပြိပကံဖြစ်ဘူး။အတူတူပဲဘုံညာလူကိုတိုက်တဲ့နေရာမှာအတူတူပဲ။ဒါကြောင့်မလို့ CRB ဆိုခေါ်တဲ့ NLD ရဲ့တိုက်ပွဲပြူဟာကြီးဟာအောင်မြင်မယ်။လုံးဝအနိုင်ရမယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ်ဗျာ
။ဒါပေမဲ့ဥပဒေကိုဘီယုံဆိုင်ဘူးဆိုရဲစစ်တပ်ကလည်းပဲသူတို့ကလက်နေရှိတယ်အခုလည်းပဲဒီလူတွေရဲ့ပြောနေတာကိုနိုင်ငံတကာထောက်ခံတယ်ပြည်သူတရားလုံးထောက်ခံတယ်နောက်ပြီးတော့အပြစ်မဲ့တဲ့တကယ် generation z ကလေးတွေကလည်းပဲသိတ်တနာစရာကောက်မာတယ်သူတို့စွန့်စားပြီးတော့အသေးခံနေရတယ်ဒီဟာတွေကိုသူတို့စီရတာနဲ့လက်နေအရာနဲ့တင်းခံနေတယ်ဆိုတော့ဒီဟာကိုဘယ်လိုထိုးဖောက်နိုင်မလဲဆိုတာအဓိကစဉ်းစားစရာလို့ထင်ပါတယ်ဒီနေရာမှာဖြစ်နိုင်ပါမလားဒီချိန်သူတို့ရွေးကောက်ပွဲလှုပ်လာမယ်ဆိုပြီးတော့လှုပ်လာခဲ့ရင်သူတို့လိုလားတဲ့ပါတီတချို့ကလည်းပဲအာဏာမသိခင်ကပဲသွားတွေးထားတဲ့ပါတီတွေကလည်းရှိနေတယ်။သူတွေနဲ့ပဲတွေးပြီးတော့အခုရွေးကောက်ပွဲကော်မရှင်ကိုပြန်ဖွဲ့ဖို့ပါညာနောက်ပြီးတော့ဒီ PR စနစ်ကိုကျင့်သုံးဖို့ပါညာလေသံတွေပြစ်လာတယ်ဆိုတော့အဲ့ဒီအချင်းဆွဲနေတာနဲ့ကိုအဲ့ဒီဘက်ကဖြစ်မသွားနိုင်ဘူးလားအဲ့ဒီလိုရက်တွေကဒါကိုစဉ်းစားမိရပါဘူ
း။မဟုတ်ကျွန်တော်လည်းအဲ့ဒီလိုစဉ်းစားတာပေါ့ဗျာအလေးနဲ့စဉ်းစားခဲ့တာဆိုတော့ကျွန်တော်အစိုးရတစ်ခုကျင်းလိုက်ပြီးတယ်ဗျာအာဏာသိမ်းပြီး၄ရက်လောက်ကြာတယ်ခင်ဗျားတို့စစ်အာဏာရှင်ကဘယ်တော့မှချော့မှာမဟုတ်ဘူးလူတပ်ဖို့လည်းဝင်မနေဘူးဒါကြောင့်မလို့ဂျာဒီယအစိုးရတရက်ကိုပြန်လဲပြီးတော့ဖွဲ့ရမယ်အဲ့ဂျာဒီယအစိုးရတရက်မှာလာစစ်အာဏာရှင်လည်းမပါနဲ့ယူကောက်ဘွဲအနိုင်ရတဲ့ပါတီတွေလည်းမလုံးဝမပါနဲ့စိတ်မဲနေပဲပါတနည်းတွင်ယူကောက်ဘွဲလုပ်ပြီအဲ့ပြီးတော့မှအခြေခံအဝတ်တွေကိုနောက်မှပဲဆွေးပေါ့ဗျာအဲ့ဒါအဲ့တော့ယူဒီဂျာဒီယအစိုးရဆိုတာမျိုးကရွေးကောက်ပွဲမှာဝင်တဲ့ပါတီတွေဝင်လို့မရဘူးဗျ။အဲ့လိုအဆိုပြုတဲ့အခါမှာကျွန်တော်ဝိုင်းကန့်ကွက်ကြတဲ့လူအများကြီးပေါ်လာတယ်။အဲကျွန်တော်လူချင်းနေပေါ့ဗျ။အာခမောက်စာကျွန်တော်တို့နိုင်မဲ့တိုက်ပွဲကြီးဒီတိုက်ပွဲကြီးကကျွန်တော်တို့နိုင်ကိုနိုင်ရမဲ့တိုက်ပွဲကြီးပါ။ခင်ဗျားဘလို့အဆိုပြုလိုက်တာလဲဗျ။ပြန်စစ်နာပြပါအောင်လို့ပြောတဲ့အခါမှာကျွန်တော်အဲ့ဒီဟာကိုယာယီရက်ထားတယ်ပေါ့ဗျ။ရက်တယ်ကျွန်တော်ကတော့အမတန်စိုးရင်သိနေတယ်။အခုခင်ဗျားပြောသလိုတွေးပြီးတော့ဂျာလန်တကူချပေးတာဘောလည်းကျွန်တော်တို့ကတစ်ဖြည်းဖြည်းတိုက်ပွဲကိုရင့်လာတဲ့အခါမှာအခု23ရက်ဖြစ်လာတဲ့အခါမှာဒီတိုက်ပွဲကိုနိုင်မှဖြစ်တော့အစစ်သားကြီးလည်းမရဘူးမနိုင်လို့မရတော့ဘူးဆိုတာကျွန်တော်လုံးဝယုံကြည်တယ်တပိတ်ကလည်းချလိုက်ပြီညာနော
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးကျွန်တော်စိုးရင်ရက်တစ်ခုကိုကျွန်တော်ပြောချင်ပါသေးတယ်အဲ့ဒါစောစောကပြောတဲ့ ဒီကုန်ဒီစီလူကြီးလူကောင်းတွေနိုင်ငံပြုဒုက္ခမင်းပေါ့လေအင်္ဂလိပ်လိုဗမာလိုပြန်ရတော့ statement ဆိုတာအဲ့လိုပုံကိုယ်တွေနဲ့ဖွဲ့စည်းထားပြီးတော့တကယ်မှန်ကန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားရေးဆွဲပြီးတက်လာသည့်တိုင်အောင်စစ်တပ်ဆိုတဲ့ဟာကသူတို့လက်နက်ရှိနေစကူပေါ့ရင်သူတို့ပြန်သိရင်သိမှာပဲထိုင်းမှာပဲကြည့်ပါဗျာ1998တုန်းကဥပဒေဆိုရင်တော်တော်လေး1932ကြည်ရလောက်လာတဲ့အထက်မှာအဲ့68ဥပဒေကိုအတော်လေးချီးယူရတယ်တကယ်ဥပဒေပညာရှင်တွေတရားမျှတစွာရေးဆွဲကြတယ်အဲ့အဲ့ဒီဟာကိုလည်းပဲနောက်ပိုင်းမှာစစ်တပ်ကပြန်ဖြတ်ပြီးတော့မကြိုက်ဘူးဆိုပြန်သိမ်းသွားတာပဲဗျဆိုတော့စစ်တပ်ဆိုတာကဖွဲ့စည်းပုံဥပဒေဘလောက်ပဲကောင်းနေကောင်းနေစစ်တပ်အင်အားကြီးနေသမျှကတော့ဒီတန်တရားထဲမှာပြန်ရောက်နိုင်တယ်ဆိုရဲစိုးရင်စိတ်လည်းရှိနေဗျအဲ့ဒါကဘယ်လိုမြင်ပါလဲ
အာလုံးဝစိုးရင်နေတာပေါ့ဗျာတရားရတိုင်းလုံးမှန်တယ်ကြော်ရင်တော့ကြောနေလို့တော့ကျွန်တော်လည်းဒါထည့်စင်သားပြီးတာပါအဲ့ဒါတော့တခြားမဟုတ်ဘူးဗျစစ်တပ်ကတော့လုံးဝပြန်ပြီးတော့ပြောင်းသွားလိမ့်မယ်သို့တော့သူတို့တို့အာဏာခံရပြရလိမ့်မယ်အဲ့ဒါပြည်သူလူထုစံသားရမယ်ပြည်သူလူထုတော့ကဘောတူခြင်းမအတူမယ်ဒါတော့အများစံသားနဲ့ဆုံးပြပေါ့ကျွန်တော်ကသူတို့တို့ဂရန်တီပေးရမယ်ဗျနော်ဘုရားကဂျာပြအစိုးရတရားနဲ့သွားမယ်ဆိုရင်တော့ဂရန်တီပေးရမယ်အဲ့ဂရန်တီကတော့နောက်ကြောင်းနဲ့အရေးမယူပါဘူးအခု2020အာဏာသိမ်းတာတွေဟုတ်လဲဆရာတို့အရေးမယူဘူးခင်ဗျားတို့ကလည်း2000ချစ်ဖွဲ့စည်းပုံအခြေခံမှုတွေဖြတ်သိမ်းတာကိုလက်ခံနောက်ထပ်မှာဥပဒေမှာတော့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်မဲ့တိုင်းရင်းသားတွေအကုန်ကုန်စည်းချူချင်းနဲ့ကိုပိုင်အုပ်ချုပ်권ရတဲ့အာဏာခံချက်ပေးရမယ်။နောက်တစ်ခါကျွန်တော်တို့စစ်တပ်ကိုလာလေးနေ့တစ်ချိန်အစိုးရစီချုပ်ပြောင်းမယ်။ဥတွဲ joint chief of staff နဲ့အလှည့်ကြအုပ်ချုပ်မယ်ဆိုတဲ့ပုံစံမျိုးအမေရိကလိုပါဗျာ joint chief of staff နဲ့အလှည့်ကြအုပ်ချုပ်မယ်။အဲ့လိုမျိုးတွေအပါပဲစစ်တပ်ကြီးကတော့လုံးဝပြီးအပြောင်းပြရမယ်ဘလို့ပြောင်းမလဲဆိုတော့တိုင်းသာတက်တွေပါပါလာတယ်ဖက်ဒရယ်တက်မတော်ကြီးဖြစ်အောင်ပြန်ပြင်ရမယ်အဲ့အရာကိုစစ်တပ်ကလက်မခံတော့ဘူးဆိုရင်တော့ကျွန်တော်ဆက်တိုက်ဖို့ကလွယ်လို့မရှိတော့ဘူးအဲ့အရာမလို့အခုကျွဲကူးရေပါဒီလူလူတို့ကအတိုက်နေတာတော့တက်တွေအသေးခံနေကြအောင်ကျွန်တော်လည်းမကြည့်ရပေမဲ့လို့ဒီတိုက်ပွဲကြီးကိုနိုင်အောင်တိုက်မယ်ဆိုတဲ့စိတ်ဓာတ်နဲ့ထောက်ခံနေပါတယ်ခင်ဗျာ
ဥကျော်စန္ဒာရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ပြီးအခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်မြန်မာနိုင်ငံမှာဆက်ရနေတဲ့မှုစန့်ကျင်သူတွေပေါ်ကြမ်းဖက်မှုကိုရှုတ်ချပြီးစစ်တပ်အနေနဲ့ထင်းထင်းသေးသေးလှုပ်ဆောင်မှုတိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူညွေးကောင်စီကချမှတ်လိုက်ပါတယ
် In accordance with the understanding reached among the members of the council I shall take it that the members of the security council agreed to the statement which will be issued
ညွေးကောင်စီဖော်နေရဲ့သဘောတူညီချက်အရဆုံးဖြတ်ချက်ကိုတရားဝင်တည်ပြုလိုက်တဲ့အကြောင်းလက်ချအုပ်ထပ်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Linda Thomas Greenfield ကဗိုလ်ထုနေမှာပဲပြောဆိုလိုက်တာပါဗြိတိန်နိုင်ငံကရေးသားတင်သွင်းတဲ့ဆုံးဖြတ်ချက်မူရမ်းမှာအစောပိုင်းကထည့်သွင်းထားတဲ့ဆင်အနာသိမ်းမှုပေါ်ရှုတ်ချတယ်ဆိုတဲ့အသုံးအနှုန်းနဲ့ဆက်လက်ရေးယူလို့ဆောင်မဲ့ကိစ္စတွေကိုတော့တရုတ်ရုရှားအိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကကောက်ွက်တာကြောင့်ဆုံးဖြတ်ချက်တွေကနေချန်ထားခဲ့ရတယ်လို့လည်းတန်တမန်တိုင်ဝမ်ကိုကူကပြီးရိုက်တာသတင်းကဖော်ပြပါဗျ။ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုငြင်းချစွာကန့်ကွက်ဆန္ဒပြနေသူတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေမှုကြောင့်ထိခိုက်ဒေဆုံးမှုတွေတိုးလာနေချိန်မှာပဲလူမျိုးရေးကောင်စီမှဆုံးဖြတ်ချက်ချဖို့လက်ခံလိုက်တာပါ။လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကမြန်မာစစ်အာဏာပဲနေပေါ်တက်ရောက်မှုရှိမယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်။ဆန္ဒပြပွဲတွေပေါ်နှိမ်နှင်းမှုတွေကြောင့်တည်ဆုံးသူဖြစ်အတည်ပြုနိုင်သူ68ယောက်ရှိတဲ့ကြောင်းလဲကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူချာရစ်ကဗိုလ်ထုနေတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းလိုက်တဲ့လို့ရပေါ်အမေရိကန်ပြည်ထောင်စုကနောက်ဆက်တွဲအရေးယူတဲ့အနေနဲ့တမတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လည်းရဲ့သာသမီနှုန်းနဲ့သူတို့ထိန်းချုပ်ထားတဲ့ကုမ္ပဏီ6ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်ပါတယ်။အာဏာသိမ်းမှုမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီရဲ့တားပစ်သူအောင်ပြေဆုံးတမိပစ်သူခင်သီရီသမွန်နဲ့သူတို့ဦးဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ6ခုကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်ဒါယေဝန်ကြီးဌာနကပေါ်ထူးနေမှာပဲကြေညာလိုက်တာပါ။မြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးအာဏာသိမ်းတဲ့လုပ်ရက်နဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုရရဆက်ဆက်တပ်ဖြတ်တဲ့လုပ်ရက်အတွေ့တုံ့ပြန်တဲ့အနေနဲ့အရေးယူခဲ့တာဖြစ်ကြောင်းလည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့ရပါရှင်။ဒီကနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။
ညပိုင်း9နာရီကနေ10နာရီအစီအစဉ်လေးကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190လို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ VOA အစီအစဉ်လေးကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America.